အလုံးစုံပြန်လာတာပြိဿာကပေါင်းသလားပေါင်းတယ်။ယခုချိန်ကမှစသည်ပြိဿာတရားများကကြာကြာကြာကြာဖြစ်ပါတယ်။ဒီနေ့1368ခုနှစ်ဘုဒ္ဓဂူလာပြည့်ကျော်ကိုရည်နေ့ခရစ်တက်တဲ့1005ခုနှစ်မေလ2ရက်တနင်္လာနေ့တရားဝင်တဲ့သလောင်မျိုးနဲ့ကောကခရီးချင်းရမှာနေထိုင်တဲ့သောင်းရတဲ့ဘုဂလာကြီးတော်ခင်ကြီးမိသားစုသာသမီများဖြစ်ကြတဲ့ဘုမင်းဆိုတော်ကြီးအောင်ဘုမင်းတန်တော်ကေကေနဲ့ဘုရားဝင်ကြောင့်ဝင်ချီနဲ့တော်လာပါမိသားစုလောကတွေပြီးတော့ဒီတရားကြောင်းမှာတည်တော်နေထိုင်တော်မူတဲ့မိမိတို့ရဲ့မောင်ဖြစ်တဲ့ဆရာတော်ဦးသူကြီးတရားနဲ့တကဝရန်ကုန်မြို့မင်းကျောင်းတိုက်ဆရာတော်ဦးကြီးစင်တိုက်နေကြီးရွာတဲ့ကျောင်းတိုက်ဆရာတော်ဦးကြီးကုံတော်ရန်ကုန်မြို့ဘုဂဝိပဒနာသတိဓမ္မကျောင်းတဲ့ဆရာတော်ဦးဇော်တိကရန်ကုန်မြို့မင်္ဂလာတော်ကျောင်းလောက်ပြည့်ရည်စာသင်တဲ့ဘုဂဝိပဒနာဓမ္မဒေသာဆရာတော်ဦးသာနာဝရပြည်ဝန်သားတို့ကတိတ်ခါချက်ချင်းချင်းမြင်ချင်းမင်္ဂလာဒီတိုင်းကြောင့်မင်းရဲ့ရှင်သာမဏေဖြစ်တဲ့ရှင်ဒီလန္ဒနာကိုလည်းပဲယဟန်ခံခြင်းဥပသမဒမင်္ဂလာနေ့တကဝမိမိတို့ရဲ့အသီးသောမိများကိုလည်းပဲရှင်ပြုခြင်းပါမနေရပါပိစ္စမင်္ဂလာဒါရမကလေးပါဘူးဒီတိုင်းကြောင့်လည်းဓမ္မသောင်းလို့ပြီးစီးပြီးဖြစ်တဲ့ဒီလောက်ဒီတော့တည်းတည်းတော်ကြည့်ကိုရည်စဲချပြတန်းခြင်းတင်တော်ကြီးအပြည့်ရှင်ဘုရားရုပ်ဘောဆင်းပြတော်မြတ်ကိုနေကြတင်ခြင်းဒီတိုင်းကြောင်းလိုက်မှာဆောင်းလို့ပြီးစီးပြီးဖြစ်တဲ့ဆောင်းတန်းခြင်းတကမမဟုတ်ဘူးများရည်စဲချခြင်းတရားပလင်ဒီချိုးကအချက်ကြီးမောင်းကြီးလူတိုင်းချင်းစရှိတဲ့ကုသိုလ်ကောင်းမှုများကိုပြည့်လို့ကြတာဖြစ်ပါလေ။အဲဒီလိုပြည့်လို့ကြတဲ့ဘဝရဲ့အကျုံညာအဖြစ်ယနေ့တကူလာပြီးကျော်ရှိရင်ခရီးသည်2005ခုနှစ်မေလ7ရက်နေ့တနင်္ဂနွေနေ့ညမှာဘုန်းကြီးများအနေနဲ့အလုဒ္ဒယကာကြီးဥက္ကဥက္ကလာကြီးတော်ခင်ကြီးမိသားစုများအပေါ်မှာကျေးဇူးရှိခဲ့သည့်အားလျော်စွာကျေးဇူးဆက်သည့်ဘဝအနေဖြင့်ဓမ္မတပင်အဖြစ်နဲ့ဓမ္မပူဇာသစ္စာတရားများချင်းမြင့်ပေးမှာဖြစ်ပါလေ။ဥက္ကလာကြီးတော်ခင်ကြီးတို့အနေနဲ့ခွန်ကြီးများနဲ့လွန်ခဲ့တဲ့နှစ်ပေါင်းသောတဲ့ကျော်ခအချင်းကာလကတည်းကမိသားစုရင်းချမြတ်သဖွယ်ခင်မင်းရင်းသိပြီးတော့သူတို့ရဲ့ချင်းညိုကိုခံပြီးတော့နေလာတဲ့ဒီအားလျော်စွာလည်းဒီအချင်းခါမှာပြန်လည်တောင်းပြန်ကျေးဇူးဆက်သည့်အနေဖြင့်သစ္စာတရားများပေါင်းပြီးဟောကြားပေးခြင်းမဖြစ်ပါလေအဲဒီတော့ယနေ့ကျေးဇူးပြုရမယ့်တရားကအစင်းမြင့်ဗုဒ္ဓဘာသာဖြစ်အောင်ပြုလုပ်နေဆိုတဲ့တရားဖြစ်ပါတယ်။ဒါတရားလည်းအစ ဆင်းရဲဘုရားဘာသာဖြစ်အောင်ပြုလုပ်၏အဲဒီတော့ဘုရားဘာသာဆိုရင်ပြီးတာပဲအစင်းတိုင်းရာပြီးအစင်းမြင်ရာပြီးခွဲနေရသေးသလားလို့စသဖြင့်ဒီလိုမျိုးစီရရှိပါတယ်မြတ်စွာဘုရားတခေကရောမြတ်ကြီးကဘုရားဘာသာဝင်ဖြစ်အောင်ဒီလိုပြည့်တဲ့နေရာမှာဘယ်လိုငါရက်တင်တဲ့ပြည့်စုံမှာဘုရားဘာသာဖြစ်ရမယ်လို့ဒီလိုသတ်မှတ်ချက်မရှိပါဘူး။ဘုရားလက်ထက်တော်ကာကလာတော်ကဘုရားရှင်ကတော်မြတ်ကြီးနဲ့တွေ့တဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဘုရားရှင်ကတော်မြတ်ကြီးရဲ့ခြံတော်ပါမှာဘုရားတရားကိစ္စမိဓမ္မတရားကိစ္စမိကာယတရားကိစ္စမိဘုရားတရားကာကလာတော်သုံးပါးပုဂ္ဂိုလ်ရှိကပါပြီလို့ဥပဒကအဖြစ်နဲ့ခံယူလိုက်နေတဲ့ကြံရဲ့အဲဒီပုံပေါ်လေးဘုရားဘာသာကိုဖြစ်သွားခြင်းတင်းရှာရှာအဖြစ်ပြောရမယ်ဆိုရင်ဗေမိသာရမင်းကြီးရဲ့သားအစာတတမင်းမြတ်စွာဘုရားနဲ့တွေ့တဲ့အခါကျတိသာအံတန်ဒီဘုရားသရဏံကိစ္စာဖြင့်ဓမ္မစာဘိကုတံကိစ္စာအရှင်ဘုရားတပည့်တော်ဟာဘုရားတရားတန်ခါယန္နာသုံးပါးကိုကိုယ်ပေါ်ရှိကြပါလိမ့်လို့ဒီလိုခံစောင့်တည်လိုက်ကြတဲ့ကြံရဲ့အစကတမင်းဘုရားပါပါဖြစ်သွားတယ်။ဒါကြောင့်မလို့မြတ်စွာဘုရားရဲ့ကတော်တရားကြီးတဲ့တော်ခါကလာတော်ကဘယ်လိုငါချက်ပြည့်တဲ့ဆရာမဘုရားပါပါဖြစ်ရမယ်လို့တိကျတာမှချက်မရှိပါဘူးဘုရားတရဏဂိသာမိဓမ္မတရဏဂိသာမိကာယတရဏဂိသာမိဆိုပြီးတော့ဘုရားတရားတာဃာယရဏသုံးပါးကိုကိုယ်ကိုယ်စိတ်ကတည်းကဘုရားဘုရားတရားများဘုရားဘာသာမဖြစ်ဘူးလားဖြစ်သွားပါဖြစ်သွားတယ်ဇာတိနဲ့မြတ်စွာဘုရားရဲ့ကံကံမြတ်ကြီးရဲ့ဘုရားကွန်းတော်မူလာတဲ့ရှင်ရွယ်ချက်ကိုခေါင်းကြီးတို့ပြိတ္တရအကဲခတ်ကြည့်ကြသူမြတ်စွာဘုရားသခင်ကတော်မြတ်ကြီးမွေးဖွားလာပြီတည်းကမြတ်တော်ခွန်တဲ့ဘဝကြွားတတ်ပြီခြင်းဘုရားဗောဓိယံနေသောဓာရိယံမွန်တော်မောစီယံစကားသုံးခုကြွေးကြော်လာခဲ့စကားပါခေါင်းနဲ့ဘာပါရ။တောင်းကုန်ကြွလာခဲ့။ဘုဒ္ဓဘောဓိယံဘုဒ္ဓငါကိုယ်တဲ့သစ္စာ၄ပါးတရားကိုသိအောင်လုပ်မယ်။ငါကိုယ်ရဲ့သစ္စာ၄ပါးတရားကိုသိပြီးသိပြီးနောက်မှဝိနည်းယတ္တဝါရီကိုလည်းဒီသစ္စာ၄ပါးသိအောင်မှကြိုးစားပြီးမယ်။မြတ်စွာဘုရားရဲ့ကြည်ရွယ်ခြင်းနံပါတ်၁ဒီလိုမှတ်လိုက်ပါ။နောက်တစ်ခါနံပါတ်၄ကတိဏ္ဍာတာရိယံတိဏ္ဍောကကုရံသန္တရာတိဟုသောဝေဩကယင်းယင်းမှာနိဗ္ဗာန်တိဟုသောဈီကုံတက်သောတရားနဲ့အောင်ကျိုးစားမယ်။အဲဒီတော့ကျိုးစားပြီးတဲ့နိဗ္ဗာန်တိဟုသောဈီကုံတက်သောတရားမှန်တဲ့အချိန်ခါမှာဓာရိယံအာလောကဝိနည်းယတ္တဝါရိကိုလည်းပဲနိဗ္ဗာန်တိဟုသောဈီကုံတက်သောတရားအောင်ကျိုးစားပြီးမယ်။နံပါတ်1ကြည်ရွယ်ချက်နောက်တစ်ခါနံပါတ်3ကြည်ရွယ်ချက်ကမုံတော်မောစီယံမုံတော်လာကုန်တိုင်ဒုက္ခပြုဟုသောဒုက္ခပေါင်းမှလွတ်အောင်ကြိုးစားမည်ငါကိုယ်တိုင်ဒုက္ခပေါင်းမှလွတ်အောင်ကြိုးစားပြီးပြီဆိုရင်အာလောကတ္တဝါဒီကိုလည်းပဲဒုက္ခပေါင်းမှလွတ်အောင်ငါကြိုးစားပြီးမည်နံပါတ်3ကြည်ရွယ်ချက်။ခေါင်းရပရိသတ်ကြည်ရွယ်ချက်ပိုင်းချက်တော့တောင်းချက်ရှိရပါလိမ့်။နံပါတ်1ကသစ္စာ၄ပါးတရားကိုသိအောင်လုပ်မယ်။သစ္စာ၄ပါးတရားကိုတိုင်သိပြီးပြီးဆိုရင်တတဝါဒီကိုလည်းပဲသစ္စာ၄ပါးတရားသိအောင်ကြိုးစားပြီးမယ်။နံပါတ်2ကသန္တာဝရုကယေယျမနိဗ္ဗာန်တိဟုသောဈီကုံထက်သောတရားနဲ့အောင်သာကျိုးစားမယ်။နိဗ္ဗာန်တိဟုသောဈီ ကောင်းတဲ့တော့တရားဖန်ကြည့်ဆိုရင်တရားတွေကိုလည်းနေနေဖန်ကြည့်လို့ရှိကောင်းချက်တရားမှောင်မှာစူးစမ်းပြီးနေနာမနာမနေတဲ့ကဒုက္ခကတိမှလွတ်ရောက်အောင်မှာစူးစမ်းမယ်ဒုက္ခကတိမှလွတ်ရောက်ပြီးပြီဆိုရင်တရားတွေကိုလည်းပဲဒုက္ခကတိမှငြိမ်းအောင်မှာစူးစမ်းပြီးနေရည်ရဲ့တောင်းခြင်းမထားကြဘူးလားထားကြလားမထ
ား
ပါဘူးခါကြပါပဲအဲ့ဒီတော့ခါကြပြီအားမရောဆိုကိုယ်ကိုယ်တိုင်သစ္စာတရားတွေကိုသိအောင်ကြိုးစားခဲ့သစ္စာတွေပါတရားသိအောင်နေသိရှင်းတဲ့ကမ္ဘာတည်းတည်းပါရမီရောရင်ရှင်းအပင်မခံပြီးတတ်ပြီးမြတ်ရှင်ဉာဏ်တော်ကြီးရကြိုးစားပြီးခဲ့တယ်အဲ့ဒီလိုကြိုးစားပြီးပြီးတော့မဟာတက္ကရတရားသုံးခုနဲ့တစ်ဆောင်းသားပြည့်ဉာဏ်ကြအခါမှာဘောဂိဉ္စီဝါဒရောတတိယဒိဗ္ဗသံဃာအာတမခယဉ္စီတိဟုသောဉာဏ်30ကိုရရည်ဘုရားဖြစ်သို့ရောက်တော်မူခဲ့ပါလေ။ဘုရားဖြစ်သို့ရောက်တော်မူခဲ့တဲ့အချိန်မှာခွန်ရောဆွေးတဲ့သစ္စာဒိဗ္ဗတရားနဲ့သိတော်မူသွားခဲ့ပါလေ။ဗာတရားသိတော်ခဲ့တော့သစ္စာဒိဗ္ဗတရားသိတော်မူသွားခဲ့အဲ့တော့သစ္စာနိဗ္ဗာန်တရားကိုသိတော်သိတော်မူပြီးသွားတဲ့နောက်ပိုင်းမှာမြတ်စွာဘုရားရဲ့သင်္ခရမြတ်ကြီးကပထမမြည်သည့်ပုဂ္ဂိုလ်မှာတရားမဟောတော့ဘူးဆိုပြီးတော့ဆုံးပြတ်ချက်ချတယ်လို့ဒီလိုစာထဲမှာပြောတယ်။ဒါပေမဲ့ထင်တယ်ဆရာမြတ်ကပြောတာကဒါဆရာရှင်ဘုရားမြတ်ကြီးကတကယ်မဟောချင်လို့ဆုံးပြတ်တာမဟုတ်ပါဘူးလေ။ဘုရားရှင်ကရောမြတ်ကြီးတို့ဒီဒီမှာတရားဟောတဲ့ကံပါအချိန်ဉာဏ်အတ္တဟောတာမဟုတ်တောင်ဘာရပိယသက်ကပုဂ္ဂိုလ်ရှိမှဟောတယ်အကျိုးရှိမှဟောတယ်ကျောတဝန်ထမ်းတဲ့ပုဂ္ဂိုလ်များရှိမှဟောတယ်အဲ့ဒီတော့နှလုံးသွင်းတဲ့တောင်းမှန်သူများလာရောက်တောင်းမှန်တဲ့အချိန်ကိုစောင့်ကြောသည့်အနေဖြင့်အခွန်းနာလို့တရားမဟောတော့ဘူးလို့ဆုံးပြည့်ချက်ချခြင်းဖြစ်ပါလေလို့သက္ကရာဆရာကပြောပါ။အဲဒီတော့သက္ကရာဆရာပြောတဲ့စကားအရဆိုလို့ရှိရင်မြတ်စွာဘုရားတခင်ကတော်မြတ်ကြီးကတရားမဟောခြင်းတဲ့စိတ်တည်းဖြစ်တာမဟုတ်ပါဘူး။ဟောရတဲ့အချိန်ကာလကိုစောင့်ပြောခြင်းသာဖြစ်တယ်။ဒကာရမကြီးကမှတ်လိုက်ပါနော်။အဲဒီတော့သဟာမတိဗမာကြီးကလာရောက်ပြီးတော့တရားဟောဖို့ရတောင်းမှတယောက်ထားတဲ့အခါမှာမြတ်စွာဘုရားတခင်ကတော်မြတ်ကြီးဒီပါရမီမြုပ်ရတဲ့မိဂရာဝတော်ကိုကြွားပြီးတော့တပည့်ဟောင်းဖြစ်တဲ့ကုဋေညာဝါပပတ္တိယမဟာနာမအတ္တစီငါးခုသောပိသဝကိယပုဂ္ဂိုလ်တို့ပါဒွေမေဘိက္ခုယန္တာပပ္ပစီကိနာတေဝိယပါကတမေတိယောသာယကာမိတုကမ္မသုခတိကမေယောဟောဤလောကမောပုတ္တဇဏိကောအနာရိယောအနတ္ထသာတိတောယောသာယအတ္တိနာပဒမေယောကောသောကောနာရိယောအနတ္ထသာတိတောအစရှိဖြစ်တစ္စာတရားမဟုတ်ရဘူးလားဟုတ်တယ
်
ဟုတ်တော့မကြက်ပါနဲ့အဲ့ဒီတော့ဟောလိုက်တဲ့အချိန်မှာအရှင်ကုန်ဉ္စရနဲ့တကဝ38ကလေးတော့ဒီမှာအပေါင်းတို့ချုပ်တန်းလာသွားကြအတိညာလူကြီးရသွားတဲ့တစ္စာတရားတွေသိသွားတစ္စာတရားတွေသိသွားတဲ့ဆိုရင်လည်းမြတ်စွာဘုရားလက်ကမှာမြတ်ကြီးရဲ့ရွေးချက်မပြည့်ဘူးလားပြည့်သွား
ပြည့်သွားပါလား
မြတ်စွာဘုရားရည်ရွယ်ချက်ကလည်းကိုယ်တော်တိစ္ဆာတိလေးပါးသိအောင်လုပ်မယ်ကိုယ်တော်တိစ္ဆာလေးပါးသိရသိသိမိသိအဆောင်နာတတဝါလေးကိုတိစ္ဆာလေးပါးသိအောင်စူးစမ်းပေးတယ်ဘုရားရှင်တော်မြတ်ကြီးစူးစမ်းပြီးတဲ့တတဝါကိုမသိဘူးလားသိသွားကြတယ
်
သိသွားကြတယ်ကြာမြတ်စွာဘုရားဖွင့်တော်မူလာခြင်းရဲ့ရည်ရွယ်ချက်အမှန်ဖြစ်ပါတယ်နော်အဲ့ဒီတော့မြတ်စွာဘုရားမပွင့်ငင်လေတော့မပွင့်ငင်ကာလတော့ကမ္ဘာလောကကြီးမှာဘယ်လိုနေထိုင်လို့နေရကြလဲဆိုရင်အန္တိဘုဒ္ဓအရာလောကအရာလောကဒီလောကကြီးဒီအန္တိဘုဒ္ဓအမတ်အတိတာဖြစ်နေပါလေမြတ်စွာဘုရားအခင်ပရောမြတ်ကြီးမပွင့်ငင်ကြောင်းကလောကကြီးဟာအမိုက်တက်ကြီးပုံမှန်ပြီးတော့နေရပါလေအားပေါင်းမှနေတော့
အ
မိုက်တက်ကြီးပေါင်းမှပြီးတော့နေရပါတယ် အဲ့ဒီနေရာမှာမိုက်တိုင်းကဘာပြောတာလဲလို့ဆိုတော့ခေါင်းကြီးတော်တရားမှလေအဝိဇ္ဇာတရားကိုပြောတာ။ဘာပြောရလဲ။အဝိဇ္ဇာတရားရဲ့ပုံလောင်းမှုခံရတယ်။အဝိဇ္ဇာတရားရဲ့ပုံလောင်းမှုခံရအဝိဇ္ဇာကိုဆီတဲ့ဆိုတဲ့ကံရမတရားပုံပေါ်တဲ့ကိုဆီ။အဝိဇ္ဇာကဘာလို့ဆီတော့သစ္စာတရားကိုမသိအောင်ဖောက်ပွင့်တတ်တဲ့သဘောရှိတယ်။ဒီလိုဆိုရင်သစ္စာတရားမသိတာလူရဲ့လက်ချက်ပဲ
။
အဝိဇ္ဇာတရားရဲ့လက်ချက်နော်။အဝိဇ္ဇာတရားရဲ့လက်ချက်ကြောင့်လောကကြီးမှာရှိတဲ့ပုဂ္ဂိုလ်တွေသစ္စာတရားသိဖို့မရဘူး။သစ္စာတရားမသိရတဲ့အတွက်အဝိဇ္ဇာတရားရဲ့ဖောက်ပွင့်မှုခံရရတဲ့အတွက်လောကကြီးဟာအဝိဇ္ဇာဆုံးတဲ့အမိုက်တိုက်တဲ့ပုံလောကခံရတဲ့လောကကြီးပါပဲ။မြတ်စွာဘုရားတခင်ပွင့်ဆုံးတော်မူလာတဲ့အခါကျတော့ဉာဏဝုဒ္ဓပါတိ၊ပညာဝုဒ္ဓပါတိ၊ဝိဇ္ဇာဝုဒ္ဓပါတိ၊အာလောကဝုဒ္ဓပါတိ၊အာလောကဝိဇ္ဇာဆုံးတဲ့အကြောင်းအလဲသည်ဝုဒ္ဓပါတိထင်ရှားဖြစ်ပေါ်လာရင်လောကကြီးမှာဝိဇ္ဇာအကြောင်းအလဲသည်ထွန်းထွန်းနေနေမဖြစ်ဘူးလားဖြစ်လာလား
ဖြစ်လာပါလေ
ဖြစ်လာပါလေမြတ်စွာဘုရားခေါ်လာမှဖြစ်လာနော်ဘုရားဘုရားရှင်တော့ဗာတရားပေါ်သွားနေတော့အဝိဇ္ဇာတရားပေါ်သွားနေတယ်ဘုရားပေါ်လာတဲ့အခါကျတော့မဝိဇ္ဇာတရားပေါ်နေတာအဲဒီဝိဇ္ဇာတရားကိုခေါ်ကြည့်တော့အခြားသောသက္ကလောတစ်ခုနဲ့ကြောင်းပြီးတော့ပြောမယ်ဆိုရင်တမ္မာဒိဋ္ဌိတို့ကိုပြောလို့ရပါတယ်တဏ္ဍာဒိဋ္ဌိတဏ္ဍာဆိုတာကမှန်တာဒိဋ္ဌိကအမြင်အမှန်မြင်တာလေးတွေဖြစ်ပေါ်လာတာဖြစ်ပေါ်လာပါလေအဲဒါမှန်မြင်တာလေးတွေကိုတဏ္ဍာဒိဋ္ဌိလို့လည်းခေါ်တယ်တဏှာဖြင့်ပြောမယ်ဆိုလို့ရှိရင်ဝိဇ္ဇာလို့လည်းခေါ်တယ်တဏှာဖြင့်ပြောမယ်ဆိုရင်အလောကလို့လည်းအလောကလို့လည်းခေါ်တယ်အဲ့ဒါလက်သာမြတ်တဲ့ပရမေကြီးရဲ့ရှင်ရဲ့ချင်းအတ္တသစ္စာတရားကြီးလောကကြီးထဲမှာထုံထွင်းပြီးတော့သိမြင်လိုက်တဲ့အခါကျတော့အလင်းရောင်တွေဖြတ်ကျဲပြီးတော့ဖြစ်ပေါ်လာခဲ့ပါတယ်။အဲ့ဒီကနေမှာမူလကတ္တပြန်ပြီးတော့ပြောကြမယ်ဆိုလို့ရှိဗုဒ္ဓသရဏဂိသာမိ၊ဓမ္မသရဏဂိသာမိ၊သံဃသရဏဂိသာမိဆိုပြီးတော့သရဏဂုံသောဘသောတိရဲ့ပုဂ္ဂိုလ်များဟာဘုန်းကြီးတို့ပရိသတ်ဘုဒ္ဓဘာသာမဖြစ်ဘူးလားဖြစ်ပါဖြစ်ပါအဲဒီတော့ဘုဒ္ဓဘာသာဖြစ်ပြီးပြင်ညာတော့တယ်ပဲသူတို့ရဲ့စံတန်ကတစ်ဖက်ကဘုဒ္ဓဘာသာဖြစ်ပြီးမယ်တစ်ဖက်ကအဝိဇ္ဇာရဲ့ဖုံးထွားမှုတန်ကျင်ခြင်းမခံရဘူးလားခံရဒါကိုသတိပြုပါနော်ဘုဒ္ဓဘာသာတော့ဖြစ်တဲ့ဘုဒ္ဓသရဏဂိသာမိဓမ္မသရဏဂိသာမိသံဃာသရဏဂိသာမိဆိုတဲ့ဘုရားဘုရားဘာသာတော်ဖြစ်သွားပါလေဒါပေမဲ့လို့အဝိဇ္ဇာရဲ့ဖုံးလွှမ်းမှုတန်ကျက်မခံရဘူးလားခံရခံရအဲဒီတော့ဝိဇ္ဇာရဲ့ဖုံးလွှမ်းမှုတန်ကျက်ဘယ်လိုမျိုးရှိတယ်လဲဆိုရင်၅မျိုးရှိတယ်ဘယ်လိုမျိုးပါလဲ
၅
မျိုးပါဘုရားအဲဒီ၅မျိုးကိုအဟောင်း၅မျိုးလို့ဒီလိုမှတ်လိုက်ပါအရိယမောင်ကဘာလဲဆိုလို့ရှိရင်ဓမ္မတိအမောင်ကကာမတံမောဟအမောင်ဘာမောင်လဲလဲကာမတံမောဟအမောင်ဒါလည်းအဝိဇ္ဇာရဲ့ပေါ်လာခြင်းတစ်မျိုးနောက်တစ်ခဏခဏကဓမ္မတံမောဟအမောင်နောက်တစ်ခဏကဘာလဲတော့ဓမ္မတံမောဟအမောင်ဒါလည်းအဝိဇ္ဇာပေါ်လာခြင်းတစ်မျိုးနော်နောက်တစ်ခဏမှာကောင်းကပစ္စယတံမောဟအမောင်နောက်တစ်ခဏကပစ္စယတံမောဟအမောင်နံပါတ်၄ကလက္ခဏာတံမောဟအမောင်နံပါတ်၄ကဘာလို့လက္ခဏာတံမောဟအမောင်နောက်ဆုံးဖြစ်တဲ့နံပါတ်၅ကနိဗ္ဗာန်တံမောဟအမောင်နံပါတ်၅ကဘာပါလဲနိဗ္ဗာန်တံမ
ော
ဟအမောင်အဲဒါဝိညာဉ်ရဲ့ဖုံးလွှမ်းခြင်းဟာဘယ်လိုမျိုးတော့ရှိတယ်လဲဆိုရင်၅မျိုးရှိအဲဒီ၅မျိုးကလည်းဒီကြည့်သောနံပါတ်၄ကိုချက်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ကံမသံမောဟအမောဓမ္မသံမောဟအမောပစ္စယသံမောဟအမောလက္ခဏာသံမောဟအမောနိဗ္ဗာန်သံမောဟအမောအမောဘယ်နှမျိုးပါလဲ ။ဒါရင်အမောင်၅မျိုးကိုမှဆက်လက်ပြီးတော့မပယ်ရှားကြသေးပါဘူးဆိုရင်ဘုန်းကြီးတို့လည်းတန်ဒီပုဂ္ဂိုလ်အစင်းမြင့်ဘုရားဘာသာဖြစ်နိုင်ပါမဖြစ်နိုင်သေးပါဘူး။နော်။ဒါရင်အစင်းမြင့်ဘုရားဘာသာဖြစ်အောင်တရားမောင်လေးကျိုးစားပြီးတော့ပယ်ရှားပြီးဖို့မလိုဘူးလားမလိုဘူးလား။အဲ့ဒီအမောင်လေးကိုဗာနဲ့ပြန်ရှင်းပြမလဲဆိုရင်ခုနပြောခဲ့တဲ့ဝိဇ္ဇာဥဒ္ဒပါတိ၊ပညာဥဒ္ဒပါတိ၊ဝိဇ္ဇာဥဒ္ဒပါတိ၊အနောကဥဒ္ဒပါတိဝိဇ္ဇာနဲ့ဖြင့်ပြန်ရှင်းပြရမယ်၊ဉာဏ်နဲ့ပြန်ရှင်းပြရမယ်၊အလင်းရောင်နဲ့ပြန်ရှင်းပြရမယ်ဒီလိုမဟုတ်လား။အဲ့ဒါကိုဉာဏ်လို့ပဲပြောကြပါဆိုနော်။ဉာဏ်နဲ့ပြန်ရှင်းပြရမယ်။အဲ့ဒီဉာဏ်ကိုဓမ္မတစ်မျိုးနဲ့သုံးကြည့်လိုက်တဲ့အခါကျတော့သမ္မာဒိဋ္ဌိအတိဉာဏ်ပါတိညာတော့အဲဒီတော့အမောင်၅သိန်းကိုဉာဏ်၅မျိုးနဲ့ထင်ရှားပြရမယ်။သမ္မာဒိဋ္ဌိ၅မျိုးနဲ့ထင်ရှားပြရမယ်။ဉာဏ်အမောင်၅မျိုးကိုဘာနဲ့ထင်ရှားပြရမှာလဲ။သမ္မာဒိဋ္ဌိ၅မျိုးနဲ့ထင်ရှားပြရမယ်။ဒီလိုမှတ်လိုက်ပါ။ကာမဉာဏ်တွေထင်ရှားပြရတဲ့အခါကျတော့နံပါတ်၈အမောင်ကကာမောင်းတဲ့တော့ကာမကသံမောဟအမောင်းအမောင်းပါလေကာမသံမောဟအမောင်းကာမဆိုတာကကုသိုလ်ကံနဲ့အကုသိုလ်ကံသံမောဟဆိုတာကအရိယပေါ်မှာအမှန်အတိုင်းမခွဲခြားနိုင်တဲ့အဲဒါတော့မခွဲခြားနိုင်တဲ့အတွက်အမောင်းလေးဖြစ်ဒါကြောင့်မလို့ကာမသံမောဟအမောင်းဒါကြောင့်မြန်မာလိုပြောရမယ်ဆိုရင်ကုသိုလ်ကိုလည်းကုသိုလ်မှမတည်အကုသိုလ်ကိုလည်းပဲအကုသိုလ်မှမတည်ကုသိုလ်ကိုလည်းကုသိုလ်မှမတည်အကုသိုလ်ကိုလည်းအကုသိုလ်မှမတည်တဲ့ပုံပုံများသည်ကာမသံမောဟအမှောင်ရဲ့ထောင်းထားခြင်းခံထားရတဲ့ပုံပုံတွေပါပဲနော်အဲဒါဘုန်းကြီးတို့ကတော့မှဒီကဘုန်းကြီးတို့ပြိဿကမြတ်စွာဘုရားတက္ကရာမြတ်ကြီးရဲ့သာသနာမှာဘုရားပါသာဝင်ပြီးဖြစ်နေကြပြီ။ဘုရားတရားတော်လေးကိုလေ့လာလိုက်စားနေကြတဲ့ပုဂ္ဂိုလ်လေးဖြစ်နေတယ်။ဘုရားရှင်ရဲ့သားတော်လေးသံဃာတော်ရှင်မြတ်တွေဟောတဲ့ပြောတဲ့တရားတွေကိုသုံးသုံးမှမဟောဝါဒတွေကိုခံယူနေကြတဲ့ပုဂ္ဂိုလ်လေးဖြစ်တယ်။အဲဒါကြောင့်မို့ဘုန်းကြီးတို့ကရမရဲ့သံတမကုသိုလ်ကိုလည်းကုသိုလ်မှမတိကြဘုရားတိကြတာတိကျပါအာဟုသောကိုလည်းအာဟုသောမှာမတိကျဘုရားတိကျပါတိကျပါလေဒုသရတရားကအာဟုသောတရားဒုသရတရားကကုသိုလ်တရားကုသိုလ်တရားကပတ္တိဌာနကုသိုလ်လေးရှိတယ်တိကျကုသိုလ်လေးရှိတယ်သမထဘာဝနာဝိပဿနာဘာဝနာကုသိုလ်လေးရှိတယ်အဲ့ဒီကုသိုလ်တရားတွေကိုပြုလို့ရှိရင်ကောင်းလို့ပြင်းတယ်ဘုရားပြိတ္တဘောမဟောဘုရားဟောကျုပ်ရတရားလေးရှိတယ်။ပါဠိပါဒအဒိဋ္ဌာနာကပိဋကဝိသသာရအစာရှိတဲ့အဲဒီကျုပ်ရတရားလေးကိုပြုလို့ရှင်ရင်အဲဒီတရားလေးကအကုသိုလ်တရားလေးဖြစ်တဲ့အဲဒီအကုသိုလ်တရားလေးကျုံလို့မိတဲ့ပုဂ္ဂိုလ်များဒီမကောင်းတဲ့အပယ်လေးပါသံသရာမှာပြီးစေရမယ်။မကောင်းမှုခံစားရမယ်။ဒီလိုလည်းလည်းတော့မပေါ့ဘူးလားမဟုတ်ပါဘူး။လုံရင်ချောင်းလိုက်တော့ကုသိုလ်ကိုလည်းကုသိုလ်မှတည်အဲဒီကုသိုလ်ရဲ့အကျိုးကိုလည်းတည်တယ်။အကုသိုလ်ကလည်းအကုသိုလ်မှတည်တယ်။အကုသိုလ်ရဲ့အကျိုးကိုလည်းတည်။တည်တယ်တည်တယ်ရုံလည်းရုံလည်းလည်းလက်ခံ။ဟုတ်တယ်မလား။တည်တယ်တည်တယ်ရုံလည်းရုံလည်းလက်လည်းလက်ခံ။အဲဒါကြောင့်ဘုန်းကြီးတို့ကဓမ္မတွေနာတာမှာကံနဲ့ကံရဲ့အကျိုးတရားကိုယုံကြည်လက်ခံတဲ့သံဃာတည်းရှိမရှိဘူးလားရှိတယ်။ကံနဲ့ကံရဲ့အကျိုးတရားကံကကုသိုလ်ကံနဲ့အကုသိုလ်ကံအကျိုးတရားဆိုတာကကောင်းကျိုးနဲ့မကောင်းကျိုးအဲဒါကံနဲ့ကံရဲ့အကျိုးတရားပေါ်မှာရုံနဲ့ရုံကြီးလက်လက်လက်ခံလက်တွေ့နဲ့ခြေတော်နေတယ်ဒါကြောင့်မို့ဘုန်းကြီးတို့ပရိသတ်ရဲ့သတ္တမှာနံပါတ်၄ဖြစ်တဲ့ကံကတဏ္ဍာအမှောင်မရှိပါဘူးအမမရှိဘူးဆိုတော့တခြားကအလင်းရသွားတာပါအလင်းရသွားတာအလင်းရသွားတယ်ဆိုတော့ဘာလဲလဲလို့မေးလို့ရှိရင်တမ္မာဒိဋ္ဌိအလင်းဘာလဲမာလေတ
မ္မာဒိဋ္ဌိ
ဘာလဲရသွားတာတော့
တ
မ္မာဒိဋ္ဌိအလင်းအဲ့ဒီတမ္မာဒိဋ္ဌိကဘာတမ္မာဒိဋ္ဌိလဲမေးရင်ကမ္မတက္ကတာတမ္မာဒိဋ္ဌိ သာသနာဒိဋ္ဌိပါလေ
ကမ္မ
သက္ကနာမဒိဋ္ဌိအတိမယဘုရားကြောက်တော်လ
ား
တခြားကြောင့်ကြရမှာကံကံရွတ်ယုံလို့ရတာဟောဒီလိုဆိုတော့ဘုရားဘာသာများသူဘုန်းကြီးတို့ပြိဿအပါဝင်ကံကံရွတ်ကိုယုံကြည်ထားကြတဲ့တော်ကောင်းပုဂ္ဂိုလ်များသိကြသည့်အတိုင်းကမ္မသက္ကတာကမ္မဒိဋ္ဌိနဲ့မရှိဘူးလားရှိပြီလားရှိကြတယ်သို့တော့ဘုန်းကြီးတို့မရိစ္ဆာကခုတော့စဉ်းစားကြည့်ကမ္မသက္ကတာကမ္မဒိဋ္ဌိကလည်းဆိုတာကံကံရဲ့အကျိုးကိုယုံကြည်တဲ့သဘောဟုတ်တယ်မလားကံကံရဲ့အကျိုးကိုယုံကြည်တဲ့အခါကျတော့မိမိတို့ရဲ့စံတော်ဘယ်ဆွဲကြီးတွေဝင်လာတတ်တယ်ဆိုရင်ကောင်းတာတော့ရင်ကောင်းရုံပြည့်မယ်မကောင်းတာတော့ရင်မကောင်းရုံပြည့်မယ်အဲ့ဒါကြောင့်မလို့နောက်ဘဝမှာကောင်းတယ်အကျိုးခံစားရဖို့ကကောင်းတာလုပ်နေစဉ်းစားကြည့်နော်နောက်ဘဝမှာကောင်းတယ်အကျိုးခံစားရဖို့ကကောင်းတာလုပ်နောက်ဘဝလူချမ်းသာရအောင်ကဒါနကုသိုလ်တွေပြုမယ်နတ်ချမ်းသာရအောင်ဒါနကုသိုလ်တွေပြုမယ်နောက်ဘဝသက်ရှင်အောင်ကျန်းမာရေးကောင်းသီလကုသိုလ်တွေပြုမယ်ဒီဆွဲလေးမဝင်ဘူးလားဘုရ
ား
တခက်ကကောင်းလာလို့ရင်ကောင်းကျိုးရကောင်းလာလို့ရင်ကောင်းကျိုးရမယ်ဆိုတဲ့အတွက်တဏ္ဍာဒိဋ္ဌိအလဲတော့မရှိဘူးလားရှိသို့တော်လည်းတခက်ကတဏ္ဍာဒိဋ္ဌိအလဲနဲ့ရှိပြီရှိများတော့လည်းပဲကောင်းလာလို့ရင်ကောင်းကျိုးရမယ်တော့ဘုရားကောင်းကျိုးရဖို့ဆိုတာကောင်းလာလို့လေလူချမ်းသာရခြင်းကိုကုသိုလ်ပြုမယ်လက်ချမ်းသာရခြင်းကိုကုသိုလ်ပြုမယ်လူချမ်းသာရတယ်၊ငါချမ်းသာရတယ်လို့ကုသိုလ်ပြုမယ်ဆိုတော့ဒီကုသိုလ်ငါတော့ဒီအကျိုးငါရမယ်ဆိုတဲ့အစွဲမဖြစ်ဘူးလားဖြစ်တယ်။တိတိကျကျစဉ်းစားကြည့်နော်။ဒီကုသိုလ်ငါတော့ရင်ဒီအကျိုးငါရ။ဒီကုသိုလ်ငါတော့ရင်ဒီအကျိုးငါရမယ်ဆိုတော့ကုသိုလ်ပြုလို့ကလည်းဒီကိစ္စချားပုဂ္ဂိုလ်ကငါပြုတာ။ငါပြု။ငါရမယ်ဆိုတော့ဒီချားပုဂ္ဂိုလ်ရမှာလားငါရ။ငါရမယ်ဆိုတော့ငါဆိုတဲ့တတ္တဒိဋ္ဌိရှိနေဘုရားဒကာမတွေတတ္တယဒိဋ္ဌိမထေဘုရားဖြစ်ပါဘုရားငါလို့ရင်ငါရမယ်ဆိုတော့ပြေတော့ကလည်းငါပဲခံစားရတယ်ငါပဲအဲ့ဒီငါဒီမပြတ်မစီတည်တတ်နေပါလေဆိုတဲ့တတ္တဒိဋ္ဌိကမထေဘုရားဖြစ
်
ဒိဋ္ဌိပဲလည်းမဟုတ်ဖြစ
်
ဘာဒိဋ္ဌိရောတတ္တယဒိဋ္ဌိရဲ့တတ္တဒိဋ္ဌိအော်တခက်ကကံကံရဲ့ကျိုးကိုယုံကြည်ရောတမ္မာဒိဋ္ဌိဖြစ်တယ်နော်တမ္မာဒိဋ္ဌိဖြစ်တဲ့အတွက်မိစ္ဆာဒိဋ္ဌိရောမဟုတ်ဘူးမဟုတ်တာသိကြတယ်မိစ္ဆာဒိဋ္ဌိမဟုတ်တာတော့
သိက
ြတယ်ဟုတ်တယ်မလားနိယတမိစ္ဆာဒိဋ္ဌိသုံးမျိုးမှလွတ်နေတာမသိကြဘူးလားသိကြတ
ယ်
နိယတမိစ္ဆာဒိဋ္ဌိကာယဒုက္ခဒိဋ္ဌိအာရိယဒိဋ္ဌိနတိကဒိဋ္ဌိအကြောင်းတော့ပဲကျိုးလည်းပဲအဲ့တော့ဘုန်းကြီးတရားတော်များဒီမှာတရားရည်ကျိုးကိုယုံကြည်ထားတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်အကြောင်းတော့မပဲဘူးအကျိုးတော့မပဲဘူးအကြောင်းကျိုးကိုမပဲတဲ့အခါဒီကမစ္ဆာဒိဋ္ဌိမှမလုံဘူးလားတော့လေလောဘကညာတော်လည်းပဲအတ္တဒိဋ္ဌိဆိုတဲ့တက္ကရာဒိဋ္ဌိကတော့လာပြီးတော့ညီနေပါလေမညီဘူးလားကြီးလားထိုင်နေတဲ့ဒိဋ္ဌိတက်တယ်ဆိုတဲ့သတ္တရာဒိဋ္ဌိကလည်းလာညီနေပါလေနော်အဲ့ဒီသတ္တရာဒိဋ္ဌိတို့တက္ကရာဒိဋ္ဌိလို့ဆိုတာဘုရားဘာသာဖြစ်နေပေမဲ့လို့လည်းဒီဒိဋ္ဌိကြီးရှိနေတတ်တယ်။မရှိဘူးလားရှိ
။
အဲ့ဒီဒိဋ္ဌိကြီးမရှိတော့ဘူးဆိုရင်တော့ဘုန်းတော်ပြေသာသောတာပန်ဖြစ်သွားပြီလို့ဆိုလိုတာပါပဲ။ဒီဒိဋ္ဌိကြီးမရှိရင်ဘာဖြစ်သွားတော့သောတာပန်ဖြစ်မှဒီဒိဋ္ဌိကြီးပြန်နေတာသောတာပန်မဖြစ်သေးရင်ဒီဒိဋ္ဌိကြီးရှိနေနေတာပဲ။နော်။အဲ့ဒါတော့တစ်ခါကကမ္မသက္ကနာတမ္မာဒိဋ္ဌိဆိုတဲ့တမ္မာဒိဋ္ဌိအတိဉာဏ်ရပါပြီမဲ့လို့လည်းတစ်ဖက်ကသက္ကာယဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိကာကြီးနေပါလေ။အဲဒီသက္ကာယဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိတစ်ခါပြီးတော့သက္ကာယဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိအစွဲတွေလည်းကုသိုလ်တွေပြုကြမယ်ဆိုရင်ဒါနကုသိုလ်ပြုတဲ့လူချမ်းသာတော့မရဘူးလားရ။တိရကုသိုလ်ပြုမဲ့လူချမ်းသာတော့မရဘူးလားရလား။လူချမ်းသာတဲ့ချမ်းသာဆိုတာခန္ဓာ၅ပါးရှိပြီးရကြတာပါတဲ့ဗာဒိသာရောဟောဒုက္ခသစ္စာနော်လူချမ်းသာလို့မပြောဘူးလားပြောသစ္စာပြည့်တဲ့အတိုင်းဒီဗာဒိသာရော
ဒုက္ခသစ္စာ
နော် ဘုန်းကြီးတော်ကလေးကသစ္စာတရားဟောမယ်လို့ခဏမှပြောတာဒါကြောင့်သစ္စာသကလုံးလေးကိုချက်ပြီးတော့ပြောခြင်းအတွက်ဘုန်းကြီးတို့ရဲ့သဘောထားကိုနားလည်ပေးပါနော်လူချက်တာတော့ဟောတယ်နဲ့ချက်တာတော့ဟောတယ်နဲ့ကျောင်းအဖြစ်ချက်တာဒါပေမဲ့ခန္ဓာကမှာညွန်လာတဲ့ဖြစ်ပြီးရင်ဘာဖြစ်ကြတော့ဖြစ်ပြီးဖြစ်တဲ့သဘောရှိလို့ပါသစ္စာသစ္စာပေးရတဲ့တိုင်းကြီးတော့လူချက်တာဆိုတာဟာလည်းဒုက္ခသစ္စာနတ်ချက်တာဆိုတာဟာလည်းဒုက္ခသစ္စာဒီကံရသံဃာတိရအားလို့ဓမ္မပြည်ရောက်သွားပြီလည်းဓမ္မချမ်းသာတော့ပါသစ္စာတော့ဒုက္ခသစ္စာရမယ်ဆိုရင်ဘုန်းကြီးတော်ဓမ္မတွေဒုက္ခသစ္စာမှာလွတ်ပြီလားမင်းတော့ဒုက္ခသစ္စာရနေတဲ့ပုဂ္ဂိုလ်ဒုက္ခသစ္စာမှာပြတ်လွတ်နိုင်မှာလေဟုတ်တယ်မလားဒုက္ခသစ္စာရမှာသူသားနေတဲ့ပုဂ္ဂိုလ်ဒီဒုက္ခသစ္စာမလွတ်နိုင်လေပါဘူးဒုက္ခသစ္စာလွတ်ချောင်းနေပိုင်တော့ကြောင့်ရှင်ကောင်းချင်းရအားဖြင့်ဟုတ်ကဲ့ကဲ့ဒီပါနိဒေယတန်တိရဲ့ကျေးဇူးတော်ဒီပေးနိုင်ပါလေ။မပြေးနိုင်ဘူး။တန်ရတော့ရောက်စီမရောက်စီဘူးနော်။တန်ရကျေးဇူးပြုပေးတာကအနန္တရတတ္တိ။အခုကပကတိဝတ္တတ္တိဆိုတော့တန်ရကျေးဇူးပြုပေးတာကအထောက်အပံ့ဖြစ်စေတာလား။အထောက်အပံ့ဖြစ်စေတာ။အရှင်းကြီးတော့မဖြစ်ဘူး။အထောက်အပံ့တော့မဖြစ်ဘူးလားဖြစ်တယ်။သောသောဘုရားတော်တို့ဒီနိဗ္ဗာန်ရောက်ချင်ပါလေဆိုတဲ့ပုဂ္ဂိုလ်များအတွက်ကတော့ဉာဏ်လေးလိုအခြေအနေဒီဟုတ်လားမလားဒါပြတော့လည်းမင်းရဲ့အခါကျတော့တက္ကရာဒိဋ္ဌိနဲ့သန္တရာဒိဋ္ဌိတန်ခါရှိနေလို့မဟုတ်ဘူးလားဟုတ်အဲ့ဒီဒိဋ္ဌိကျန်လာတဲ့ကုသိုလ်ပြုမယ်ဆိုလို့ရှိရင်ဘုရားတော်ရှင်ပင်မဲ့တို့လည်းရှင်းရှင်းရှင်းနေဥပါပဲဘောင်းရပြိတ္တနော်ဘုရားမင်းသားကရှင်ရှင်နာနာပြောခြင်းတာပြောခြင်းဒါပေမဲ့တက္ကရာဒိဋ္ဌိနဲ့သတ္တရာဒိဋ္ဌိတန်းတန်းကိုပြည့်နေကြမယ်ဆိုရင်ဒုမာရရှိပါလားမရောက်ဘူးတော့မရှိဘူးရောက်တော့ရောက်ဒါပေမဲ့ကိုယ်ရည်ရဲ့အတိုင်းတူတော့မတော်နိုင်ဘူးဘာမင်းတို့လည်းမြင်တဲ့အခါကျတော့ငါလုံးရင်ငါရမယ်ဟုတ်တယ်မလားငါလုံးရင်ငါရမယ်ဆိုတော့ငါးစရာတရားလားသက္ကာယဒိဋ္ဌိလားပြုတ်လို့ခါလိုက်တာရလို့ခါလိုက်တာဘုရားဟောပါဠိတော်ဒီမှာသရဏဝါပရဏတဝါတရားကတည်းကငါပြုတ်ရင်ငါရတယ်ပရဏတကသဘာဝပြုတ်လို့ငါဖြစ်တာဒါလေးကိုဒိဋ္ဌိအနေနဲ့အထက်ကဆရာမပြဘူးလားပြတာလားတရားကတည်းကသတ္တရာဒိဋ္ဌိပရဏတကကာမစိတ်တဒိဋ္ဌိဟုတ်တယ်မလားအဲ့ဒါကြောင့်မလို့ဒီသတ္တရာဒိဋ္ဌိရောစိတ္တရာဒိဋ္ဌိကိုသက္ကာယဒိဋ္ဌိကိုအစွဲတွေနဲ့နော်အစွဲကင်းပြီးတော့ပြုလုပ်ရအောင်မဆုံးလို့ပါဘူးဒီအစွဲကြီးတွေနဲ့စွဲပြီးတော့ပြုလုပ်မယ်ဆိုရင်ဘုန်းကြီးတော်ဓမ္မကြီးနိဗ္ဗာန်ဘက်ကိုရက်တူတူနဲ့ရနိုင်ပါပါခဏိအဖြစ်ရှင်တရားကြီးဥပလာကြီးဘယ်လိုလဲပြီးတော့ဓမ္မကြီးတော်ခင်ကြီးသာသမီများပြကြတော်မူနေဆိုတော်ကြီးအောင်နော်နောက်ပြီးတော့ဘုရားရှင်တော်ကြည့်ပြီပုသာဝေတော်ဝင်းရှင်နဲ့တော်ဝတော်တော်လာတော်မူသားစုယနေ့ဒုစီတန်ကြီးပြည့်တဲ့ရှင်ပြည့်ရဟန်းဘုရားရှင်သိက္ခာတဘုရားရှင်တင်းရေစင်းချဘုရားရှင်မဆင်ွဲဘူးလားဆင်ွဲလားဆင်ွဲတဲ့အခါမှာတခြားကျွေချက်နဲ့ဆင်ွဲတာကနိဗ္ဗာန်ကိုဖွင့်ရတော်တော်နဲ့ရရပါလို့ဤမပါဘူးလားပါနိဗ္ဗာန်ကိုဖွင့်ရတော်တော်နဲ့ရရပါလို့ဤဆိုပေမဲ့မိမိရဲ့ခန္ဓာကပစ္စာအနေနဲ့မရှိသေးဘူးဆိုရင်တမတ္တကတမာတိအနေဖြားလောက်နဲ့လည်းပဲအချင်းချင်းနဲ့ရှိရချက်မဖြစ်သေးပါဘူးဒါမှရမယ်နော်တမတ္တကတမာတိအချင်းချင်းလောက်နဲ့အချင်းချင်းနဲ့ရှိရချက်မဖြစ်သေးဘူးဆိုရင်အဲ့ဒီရချက်ဖြားလောက်နဲ့ပုဒ်တော်ကျတဲ့ပုဂ္ဂိုလ်တွေကလည်းပဲအချင်းချင်းနဲ့ဘုရားဘာသာဖြစ်ပြီလို့ပြောနိုင်ပါမပြောနိုင်ပါဘူးနော်ကျေဒီနသောရင်ဒုတိယအဆင့်ဖြစ်တဲ့သမ္မာဒိဋ္ဌိအဆင့်နည်းနည်းတက်ချင်ကြရအောင်အဲဒါဒုတိယနံပါတ်နည်းဖြစ်တဲ့သမ္မာဒိဋ္ဌိအနေနဲ့ရဖို့ဆိုတာကဘယ်မှာကိုကြောင်းရမှာတော့ဓမ္မသံဃောအမောင်းနံပါတ်၄ကပါတယ်နော်ဓမ္မသံဃောအမောင်းအဲ့ဒီအမှားကိုမကြောင်းရဘူးလားကြောင်းရမှာလားအဲ့ဒီဓမ္မသံဃောအမောင်းကဘယ်ပေါ်မှာတွေ့မဲတဲ့အမောင်းလဲလို့မေးရင်ယုတ်တရားဘောမှာပြေဝေးတဲ့တရားဘောမှာပြေဝေးတဲ့ခန္ဓာကာယဘောမှာပြေဝေးတဲ့ယုတ်တရားကိုလည်းယုတ်တရားမှတ်သိတရားကိုလည်းတရားမှတ်သိက ခန္ဓာတရားကိုလည်းခန္ဓာတရားမှမသိအဲ့ဒီတော့ယောဂန္တရားအပေါ်ခန္ဓာငါးပါးအပေါ်မှာတွေ့ဝေနေလို့ရှိဒါလည်းကိစ္စလားအဝိဇ္ဇာတစ်မျိုးပဲလားအဝိဇ္ဇာရဲ့ဘုံဟာမှုကြောင့်တွေ့ဝေနေရတာပါလားအဲ့ဒါကြောင့်မလို့ယောဂန္တမှာယောဂန္တမှာတည်နေဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ဒီဓမ္မသံဃာအပေါင်းထဲမှာကြောင့်ဒီလေပုဂ္ဂိုလ်ပါလေဟုတ်တယ်မလားအဲ့ဒါယောဂန္တရားဒီမိမိရဲ့သံဃာမှာဘယ်လိုလေးနဲ့ဖြစ်လာတယ်စက္ကန္တပိစ္ဆာလူပိစ္ဆာလူစတုဝိညာဏမျက်စိနဲ့အဆင်းနဲ့တတ်တဲ့အခါမှာမျက်စိခန္ဓာပေါ်လာတယ်။အဲဒီမျက်စိခန္ဓာလေးပေါ်လာပြီဆိုရင်မျက်စိခန္ဓာကဝိညာဉ်နဲ့ခန္ဓာသုံးချက်တစ်ခုဆင်းပြနေတဲ့သတိလေးတွေကဝိညာဉ်နဲ့ခန္ဓာ၊သိချက်ခန္ဓာ၊သင်္ခါရခန္ဓာ။အဲဒီလည်းတရားတော်ဒီဒီမှာယုံတဲ့တွဲပြီးဖြစ်တဲ့သတ္တဝါနဲ့သတ္တဝါတိုင်းမှာယုံတရားကိုမှီပြီးတော့ဖြစ်ပါတယ်။ဒါကြောင့်မလို့ဒီတရားကိုပေါ်လာတဲ့နေရာနဲ့ယုံတရားနဲ့သူတော်ပေါ်နေပါတယ်။အာလောပေါင်းလိုက်တော့မြင်စိတ်ခန္ဓာပေါ်တဲ့အချိန်မှာခန္ဓာဘယ်ပါလဲ၅ပါးခန္ဓာပါလဲ
၅ပါး
အဲဒီခန္ဓာ၅ပါးကဘယ်လိုလဲဘရုံးမဲ့ခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ရဲ့ခန္ဓာခန္ဓာပါပါလဲ
၅ပါး
အဲဒီခန္ဓာ၅ပါးထဲမှာယောခန္ဓာကခန္ဓာပါ၁ပ
ါး
နာခန္ဓာက
၄
ပါးအချင်းချင်းလိုက်တော့ယောဂိယနဲ့နာတိယအကျက်ပေါ်လိုက်တော့ခန္ဓာခန္ဓာပါမြေစိတ်နဲ့ဆင်းတဲ့တိုင်းမြေစိတ်ခန္ဓာဘယ်ပါပေါ်လဲ၅ပါပေါ်လဲဇောတိတ္တာပါလဲနားနဲ့ကန်းနဲ့တိုင်းရင်ကြားစိတ်ခန္ဓာဘယ်ပါပေါ်လဲ
၅
ပါပေါ်လဲနှာခေါင်းနဲ့နားနဲ့တိုင်းရင်နားစိတ်ခန္ဓာဘယ်ပါပေါ်လဲ
၅ပါ
လျှင်အားနဲ့ကြားတာနဲ့တိုင်းရင်စားစိတ်ခန္ဓာဘယ်ပါပေါ်လဲ
၅
ပါပေါ်လဲကိုယ်ကာယအခြေအနေရှိပြီးကြာအားလုံးနဲ့တိုင်းရင်တွေးကြည့်စိတ်ခန္ဓာဘယ်ပါပေါ်လဲ
၅
ပါပေါ်လဲအဲ့ဒါမနောနဲ့ပြိတော်စီအာယုန်နဲ့တိုက်ရင်ပြိတော်စီခန္ဓာဘာပါပုံနဲ့
င
ါးပါးပုံနဲ့ဒီလိုမလားအပေါ်နာသမ ्या ဒီရှားတဲ့ခန္ဓာတွေကခန္ဓာတွေလေအဲ့ဒီခန္ဓာတွေကိုသိကျလိုက်တော့ဗာတရားတွေကတော့ယောဂီရားနဲ့မန္တရားဗာတရားတွေပါလေဟောဒီလိုဆိုတော့မျက်စိနဲ့စက္ကလေးကိုကြည့်လိုက်တယ်ကြည့်လိုက်တယ်ဟောတာကလေးကယောဟောတာကလေးကနာနာနဲ့တန်ကိုရှားလိုက်တယ်ကြားလိုက်တယ်ဟုတ်လားလေကရောဟောတာလေကနဲ့ဒီလိုလေးသိပြီမလို့ဘုရားလို့
ဟ
ုတ်ပါတယ်အဲ့ဒီမှာဒီပုဂ္ဂိုလ်လိုလည်းအခါကျတော့ယောတရားကိုသိပြီးတဲ့ပုဂ္ဂိုလ်ဒီယောက်ျားတော်မသိပဲနဲ့ယောတရားလို့ပြောလို့ဖြစ်ပါဘူးနာမ်တရားကိုသိပြီးတဲ့ပုဂ္ဂိုလ်တရားကိုနာမ်တော်တော်မသိပဲနဲ့ဟောတာနာမ်တရားပါလေလို့ဖောက်ပြန်ချလို့ရပါအဲ့ဒီတော့ယောတရားရဲ့တဘောကိုသိဖို့လိုတယ်နာမ်တရားရဲ့တဘောကိုသိဖို့လိုတယ်မလို့ဘုရားလို့ယောတရားဒီဖောက်ပြန်တတ်တဲ့တဘောရှိတယ်ကျောင်းတရားကြီ
း
ဟောပြတတ်တဲ့သဘောရှိမိမိတို့ရဲ့ခန္ဓာမှာယခုလိုထိုင်လို့ဟောယခုတို့ရဲ့ဓာယဝင်တော်လာရဲ့ဒီထောနာနာနာကျန်တဲ့ကတ္တဖြစ်လာတဲ့ဒီဖြစ်ခုလားဖြစ်ဘာဖြစ်နေတာလဲတော့ဘာဖြစ်နေတာလဲတော့မင်းတို့ယုံတရားရဲ့ကဟောပြနေတယ်ဘာဖြစ်နေတာတော့ပတ္တိတတ်တဲ့ဟောပြနေတာတဲ့အားလုံးပါမနာရကလည်းနားတော့နာရကလည်းရှင်နေရှင်ရကလည်းတိုက်တယ်ဘာဖြစ်နေတာတော့ယုံတရားရဲ့ဟောပြနေတာအားလုံးပါအဲ့ဒါယောတရားကလေးကသူရဲ့အလောက်ကသူရဲ့တတိကဖောက်ပြတတ်တဲ့အလောက်ဖောက်ပြတတ်တဲ့တတိရှိပါလေ။သူရဲ့သဘောကဖောက်ပြတတ်တဲ့သဘောရှိပါလေ။အဲ့ဒီတော့ဖောက်ပြတတ်တဲ့သဘောဒီယောတရားပါလို့ဆိုတော့ယောတရားဆိုတာပုဂ္ဂိုလ်သတ္တဝါကြီးကအကောင့်ထဲကြီးကသဘောတရားလေးကသဘောတရ
ား
ဘယ်လိုပြေပါသေးလဲ။ညာညာစဉ်းစားကြည့်ပါနော်။ယောဆိုတာပုဂ္ဂိုလ်သတ္တဝါကြီးကအကောင့်ထဲကြီးကသဘောတရားလေးကသဘောတရားလေး။ဒီလိုဆိုမျက်စိနဲ့ကြည့်လို့ရတဲ့ဟောဒီပုံမှန်တရားအထက်တရားကြီးကယောစိတ်ဟောရတာယောက်စိတ်ကအထက်တရားကြီးတွေမှာရှိနေတဲ့သဘောတရားအထက်ပြောင်းခန္ဓာယောက်စရပါလေရောအထက်ပြောင်းခန္ဓာနာစရပါလေလည်းအထက်ပြောင်းခန္ဓာဒီလိုမလားအဲ့ဒါဆိုဟောဒီဘုပေါင်းကရှိတဲ့ဆိုတဲ့ဆိုင်ခဲကြီးကိုကြည့်ပြီးတော့ဟောတာယုံကြည်ပါလို့ပြောလို့ရပါလားမရပါဘူ
း
ဘုပေါင်းကရှိတဲ့ဒီယုံမဟုတ်ပါဘုပေါင်းကရှိတဲ့ဒီမှာရှိနေတဲ့ဖောက်ပြန်တဲ့သဘောတရားလေးကယုံပါမမှန်ဘူးလားမှန်ပါယောက်စရပါတော့ပေါက်ပြတ်တဲ့သဘောတရားဓမ္မရှိနေတဲ့ဟောဒီပုံမှန်တရားပြင်းပြသင်ထားတဲ့စိုက်ခဲခြင်းအတွင်းထဲမှာရှိနေပါလေ။ဟုတ်တယ်မလား။သောတာတရားပြင်းပြခိုက်တဲ့ကာလပြင်းပြကပထဝီကျရဲ့သဘောလှုပ်လာရတာ၊ရွေးလာရှာတာ၊ဉာဏ်သက်တာကဝါလုံးတဲ့သဘော၊ယုံသိတဲ့သဘော၊ဖွယ်သိတဲ့သဘောကအာပေါ်တတ်တဲ့သဘော၊ပူတဲ့သဘော၊ပြင်းတဲ့သဘောကဒီသောတတ်တဲ့သဘော။ဒါလေးကတခြားလားကျုပ်။ဘာဖြစ်နေတာလဲလို့အမြဲတမ်းပေါက်ပြတ်ကြနေတယ်။ အဲ့ဒီတော့ဆိုရင်မောဒါဘောက်ပြတဲ့သဘောလေးဉာဏ်နဲ့ဉာဏ်ခွင့်တော်ဒကာရမကြီးရဲ့ဉာဏ်ထဲမှာတခြားလို့ပြောမလားယုတ်တရားလို့ပြောမလားတခြားနဲ့တိရမလားဉာဏ်နဲ့တိရမလားယုတ်တရားကလေးကိုဉာဏ်နဲ့သိလိုက်တဲ့အခါကျတော့အဲ့ဒီဉာဏ်ကသမာဓိကြီးဖြစ်သွားတယ်သမာဓိကြီးဖြစ်သွားရင်အလင်းတစ်ချက်ရပါတယ်ဟုတ်မလားအလင်းတစ်ချက်ရပါရင်ဟောဒီယုတ်ဆိုတဲ့ဓမ္မအပေါ်မှာဖုံးမှန်တဲ့ဓမ္မသံဃောအပေါ်မှာစေကလာစေတာလားဓမ္မသံဃောမှာသိသွားတာနဲ့ဒီနေ့သမာဓိဋ္ဌိဉာဏ်ရသွားတယ်။အဲဒီသမာဓိဋ္ဌိအသိဉာဏ်ကိုနာမရူပပရိစ္ဆေဒဉာဏ်လို့ခေါ်ပါတယ်။သိကြတယ်နော်။ဒီနောက်ကကျတော့ဒါဒီဘာသဘောရှိတော့သိကြတဲ့ဘောရှိ။နာကဘာသဘောရှိ။ယောက်ျားတွေကပေါက်ပြန်ဘူးလားပေါက်ပြန်ကြတယ်။ပေါက်ပြန်ပြီလေသူကလည်းသိကြတဲ့ဘောရှိရလား။ဒီလိုဆိုရင်သိနေတာလည်းကဘယ်လိုလဲ။နာရယပူရလုံးပြီးတယ်ပြီးတယ်လို့ပြီးတယ်ဘုရားကပြီးတာတော့ပူရအိဒါကပူရံပေါက်ပြမယ်ရောက်ရပေါက်ပြမယ်သိရကနာထောနာနာကတာကတ္တပြေတာကပူရံပေါက်ပြမယ်ရောက်ရပေါက်ပြမယ်သိရကနာအဲ့ဒီနာနဲ့မှာမှန်သားမှုဝေဒနာဆိုတော့ပါလာတယ်မှန်သားမှုဉာဏ်ဆိုတာတော့ပါလာတယ်ဒါနာဝိသုတော့အဲ့ဒီတော့အားလုံးဆောင်ပြီးတော့ကျင့်တဲ့အခါကျတော့ပေါက်ပြတဲ့သဘောတရားကရောက်ပြီးတဲ့သဘောတရားကနာဒီလိုမလားပူရာဣဒဘေရောပေါက်ပြမှုရောရပေါက်ပြမှုသိရကဘေရောနာထောနာနာကတာကတာကတာကဘေရောပေါက်ပြမှုရောရပေါက်ပြမှုသိရကနာဩရှောကလေးတလန်းချင်းတလန်းချင်းနှမ်းသွားလိုက်တဲ့အခါကျတော့နှမ်းနှမ်းသွားတဲ့အခါမှာရှောကလေးမယူရှားဘူးလားယူရှားသွားလားယူရှားသွားတာဒီဘလို့ရပေါက်ပြမှုသိရကနာညီသက်သွားတာဘလို့ရပေါက်ပြမှုရောရပေါက်ပြမှုသိရကနာအဲ့ဒီရောသဘောတန်သဘောတရားကလေးတွေကိုတဲ့နော်ညာကလေးနဲ့ကြည်လို့ပိုင်းပိုင်းခြားခြားသိလိုက်တဲ့အခါကျတော့ရုပ်အပေါ်မှာပိုင်းရုပ်အပေါ်မှာဖုံးလွှမ်းထားတဲ့အမှောင်ကြီးကိုမစင်မူလားဆင်သွားလားနာမ်ပေါ်မှာဖုံးလွှမ်းထားတဲ့အမှောင်ကိုမစင်မူလားဆင်သွားလားအဲ့ဒါဆိုရုပ်နာပေါ်မှာဖုံးလွှမ်းထားတဲ့အမှောင်ဆင်သွားပြီဖြစ်တဲ့အတွက်ဓမ္မသမောအမှောင်ဆင်သွားပါလိမ့်မယ်နော်ဓမ္မသမောအမှောင်ဆင်သွားပြီဆိုရင်ဉာဏ်ကြီးနဲ့ပြောမယ်ဆိုရင်နာမ်ရောပိစေရဉာဏ်မရဘူးလားတော့အဲ့ဒီတော့ဆိုရင်ဒုတိယဖြစ်တဲ့တဏ္ဍာရဲ့အိညာတော်တို့လားဟောမတော်လားတို့အဲ့ဒီတော့တို့လားလို့ဆိုဘောဓပရိသတ်ပဲဆုံးဖြတ်ပေးလိုက်ပါကမ္မသက္ကတဏ္ဍာရဲ့အလင်းများလို့ရှိတဲ့ပုဂ္ဂိုလ်နဲ့ဓမ္မဓမ္မရူပပရိစ္ဆေယတဏ္ဍာရဲ့အလင်းရှိတဲ့ပုဂ္ဂိုလ်နဲ့ဘုရားကမြင်တယ်နာမရူပပရိစ္ဆေယတဏ္ဍာရဲ့အလင်းရှိတဲ့ပုဂ္ဂိုလ်ကဘယ်မြင်လို့လားမြင်တယ်အဲ့အသင်းမြေဘောဓဘာသာဖြစ်ချင်ပါလို့ဆိုရင်ကမ္မသက္ကတာသမာဓိရဲ့အလင်းထားလို့ခင်ဗျားရပါလားနာမရပပရိစ္ဆေကသမာဓိရှိအတိရအောင်ကျူလာရပါလားအတိရအောင်ကျူလာပြရမယ်အဲ့ဒီလိုကျူလာပြီးမှအသင်းမြေတဲ့ဘောဓဘာသာဖြစ်မယ်ဟုတ်တယ်မလားအဲ့ဒီတော့လည်းအသင်းမြေသောဘောဓဘာသာရှိပြီလားမေးတော့မဖြစ်သေးဘူးထပ်ကျူလာစရာလည်းမရှိဘူးလားရှိနောက်ထပ်ပြန်ရှားစရာအမှောင်လေးရှိနေပါသေးတယ်တတိယဘောဓဘာသာတော့ပစ္စေယသံမောဟအမှောင်ဒီလိုမလားမိမိတို့ရဲ့သာနာမှာယုတ်တရားလေးပေါ်တဲ့ယုတ်တရားမှသိရဲ့နတ်တရားလေးပေါ်တဲ့နတ်တရားမှသိရဲ့ယုတ်တရားတန်တရားသိတော့သိပါပြီ။ဩဒီယုတ်တရားနတ်တရားလေးဘလို့ကြောက်ပေါ်လာတာပါလိမ့်မယ်။ခရကလည်းဖန်ဆင်းပေးထားတာအလားရှိမြတ်ကလည်းဖန်ဆင်းပေးထားတာ။အိုးမြမခင်တို့လည်းဘုန်းရှင်ဝါရှိတဲ့ပုဂ္ဂိုလ်တွေကလည်းဖန်ဆင်းပေးထားတာသတိဖြင့်အကြောင်းတရားအပေါ်မှာတန်တရားလေးဖြစ်နေပြန်ရင်လည်းဖိုင်လိုက်ကြရမှာလေမိမိရဲ့သံတမ်းမှာအမှောင်တို့ကြီးမပေါင်းလာဘူးလားပေါင်းလာတာအဲ့ဒီတော့အကြောင်းတရားပေါ်မှာပေါင်းလာတဲ့အမှောင်ကိုလည်းဆက်တယ်ပြီးရှင်းဖို့မလိုဘူးလားအဲ့ဒီအမှောင်ကပစ္စည်းသံဘောအမှောင်ဒီလိုမလားအဲ့ဒီအမှောင်ကိုကြားနဲ့ရှင်းပြရမှာလားကြားနဲ့ရှင်းပြရမှာလားအဲ့ဒီတော့ကြားနဲ့ရှင်းပြလိုက်တဲ့အခါကျတော့ကဲကောင်းပြီမျက်စိနဲ့ရှင်းဖို့ကြည့်လိုက်တဲ့အခါကျတော့ဒီစိတ်ကလေးပေါ်တယ်မြင်တဲ့ပေါ်တဲ့ကမ္မဒါကရုပ်ပါပဲဒါကနာမ်ပါပဲရုပ်သဘောနာမ်သဘောမှာမသိရဘူးလားသိရလားအဲဒီတော့သိတာနဲ့ဉာဏ်နဲ့ရုပ်နာမ်ပေါ်မှာပိုင်းပိုင်းခြားခြားသိလိုက်တဲ့ဉာဏ်လေးပေါ်ပေါ်ဘူးလားပေါ်လားအဲဒီတော့ပေါ်လာတဲ့အခါမှာဘုန်းကြီးတို့ပရိသတ်ကဖြစ်ပြီးတော့အကြောင်းတရားလေးပေါ်မှာဆက်တယ်ပြီးတော့သိအောင်စဉ်းစားပြလိုက်ပါမြင်စဉ်နဲ့သိနေတဲ့တော့ဗာသိပေါ်မယ်မြင်စိတ်ပေါ်တယ်ဩဒီတော့ဆိုတော့ဟောဒီမြင်စိတ်ကလေးတွေရှားကြောင်ပေါ်လာလားမြင်စဉ်နဲ့သိတဲ့တော့ပေါ်လာလားမျက်စိနဲ့အစင်းတိုက်လို့ခေါ်တာဒီလိုမလားဒီလိုတော့မျက်စိဆိုတဲ့ရောမျက်စိအချင်းဆိုတဲ့ရောမိမိတို့ကလည်းမရှိဘူးလားရှိအစင်းဆိုတဲ့ရောမရှိဘူးလားရှိယောနမပေါင်းလို့ယောနမတက်ဆိုင်လို့မျက်စိဆိုတဲ့နတ်တရားလေးတစ်ခုပေါ်တယ်
အကြောင်းဖြစ်တဲ့ယုတ်တရားနှစ်ပါးပေါင်းစုံလို့အကျိုးဖြစ်တဲ့နတရားတစ်ပါးပေါ်တယ်။အကြောင်းနဲ့တကွသိသိပြီးတော့မသိဘူးလားသိပါလား
။
သိပါတယ်။အဲဒီယုတ်တရားနတရားတွေအချင်းချင်းလေးနေကဆိုတာလိုပဲဟောဒီဘဝမှာယုတ်တရားတွေပေါ်တယ်နတရားတွေပေါ်တယ်။အဲဒီယုတ်တရားနတရားတွေနတရားတွေကလည်းဘယ်လိုနည်းနဲ့ခေါ်တာလဲနေရင်ဟောလိက္ခဏာတည်းကအဝိဇ္ဇာပစ္စယဘာလဲတော့သင်္ခါရအတိတ်အဝိဇ္ဇာသင်္ခါရကကျေကျေပြုပေးလိုက်လို့ပြစ္ဆုတ်ခန္ဓာဝိညာဏယောတ္တယောခန္ဓာဝေဒနာအကျိုးတရားတွေဖြစ်ဖို့လားဖြစ
်
အဲဒီတော့ဒိဋ္ဌာကြောင့်လို့ရှိမယ်ဆိုရင်တော့အာယုန်နဲ့ဒွါရနော်ဝိညာဏကြောင့်လို့ရှိမယ်ဆိုရင်အဝိဇ္ဇာနဲ့သင်္ခါရဟုတ်တယ်မလားအဝိဝိညာဏကြောင့်လားဝိညာဏနဲ့သင်္ခါရဝိညာဏသင်္ခါရအတိတ်ကဖြစ်ပြီးခဲ့ပြီအတိတ်မှာပဲဖြစ်စီခဲ့ပြီဆိုတော့ဒီအချိန်မှာသုဒ္ဓမယဉာဏ်နဲ့ပဲပြန်ပြီးတော့အာရုံပြုလို့ရမယ်။ဘာဝနာမယဉာဏ်နဲ့အာရုံပြုလို့ရပါမလား။မရပါဘူ
း။
ဘာဝနာမယဉာဏ်နဲ့အာရုံပြုလို့ရတာကတော့တော်တော်သိနေတဲ့အကြောင်းတရား။အာရုံနဲ့ ద్వార ာမျက်စိနဲ့အခြင်း။အဲဒီမျက်စိနဲ့အခြင်းနဲ့တိုက်တော့ပြည့်စုံပေါ်တဲ့မျက်စိအခြင်းကအကြောင်းတရား၊မျက်စိကအကြောင်းတရား။ဒါတော့တော်တော်သိ။ဘာဝနာမယဉာဏ်နဲ့အာရုံပြုပြီးတော့ပြည့်အောင်လုပ်လို့မရဘူးလားယ။အဲ့လိုရတယ်ဆိုလို့ရှိရင်မျက်စိဆိုတဲ့အစင်ပေါ်မှာလည်းပဲမျက်စိဆိုတဲ့ဘာရအပေါ်မှာလည်းပဲသုံးသပ်ပြရမယ်အစင်ဆိုတဲ့အာယုံပေါ်မှာလည်းပဲသုံးသပ်ပြရမယ်အဲ့တော့သုံးသပ်ပြတဲ့တည်းနဲ့ဉာဏ်တရားပေါ်မှာဉာဏ်ရှင်းတာလားအကြောင်းတရားပေါ်မှာဉာဏ်ရှင်းတာလားအကြောင်းတရားပေါ်မှာဉာဏ်ရှင်းသွားပြီဆိုရင်အကြောင်းတရားပေါ်မှာဉာဏ်ရှင်းသွားတဲ့အခါပစ္စယသဘောအပေါင်းမိမိရဲ့တဏ္ဍာမှာမပြောင်းဘူးလားပြောင်းသွားအဲ့ဒီတော့ပစ္စယသမဝအမောင်းနေပြောင်းအောင်နဲ့မျက်စိနဲ့အသိနဲ့တိုက်ရင်ပါစိတ်ပေါ်မယ်မျက်စိနဲ့အသိကအကြောင်းမြင်စိတ်ကအကျိုးဒီလိုပြောင်းပြောပြရမယ်နော်နားနဲ့တိုက်တိုက်ရင်ပါစိတ်ပေါ်မယ်နားနဲ့တိုက်ကအကြောင်းကြားစိတ်ကအကျိုးနှာခေါင်းနဲ့နားနဲ့တိုက်ရင်ပါစိတ်ပေါ်မယ်နားစိတ်ပေါ်မယ်နှာခေါင်းနဲ့နားကအကြောင်းနာစိတ်ကအကျိုးတရားနဲ့ရတာနဲ့တိုက်တော့ပါစိတ်ပေါ်မယ်စားစိတ်ပေါ်မယ်တရားနဲ့တရားတာကအကြောင်းစားစိတ်ကအကျိုးကိုယ်နဲ့ဝိတ္တိတရားအားလုံးနဲ့တိုက်ရင်ပါစိတ်ပေါ်မယ်ခြင်းတိစိတ်ပေါ်မယ်ပါစိတ်ပေါ်မယ
်
ခြင်းတိစိတ်ပေါ်မယ်တွေးခြင်းစိတ်ပေါ်မယ်ဟုတ်တယ်မလားအဲဒီတော့ကိုယ်နဲ့ဝိတ္တိတရားအားလုံးကအကြောင်းတွေးတိစိတ်ကအကျိုးမနောနဲ့ဝိသောတရားအာယုံနဲ့တိုင်ရင်ပါစိတ်ပေါ်မယ်တွေးကြောဉာဏ်စီစိတ်ပေါ်မယ်မနောနဲ့ဝိသောတရားကအကြောင်းတွေးကြောဉာဏ်စီစိတ်ကအကျိုးအဲဒီတော့အကြောင်းတွေကသိချင်းပြီးတော့အကျိုးတရားတွေကိုစဉ်းရင်းစဉ်းစားပေါ်ပြပြီးတော့ပြလိုက်မယ်ဆိုရင်အကြောင်းတရားအပေါ်မှာဉာဏ်မရှိဘူးလားရှင်းဘာမှောင်ပြောတော့မှာလဲဒီစီရဓမ္မဝါမောမပြောဘူးလားကြောင်းအဲ့ဒါကြာတာလည်းပဲမိမိရဲ့သဏ္ဍာန်မှာနော်ပစ္စယပရိကဉာဏ်လေးလည်းမရဘူးလားယ။သမ္မာဒိဋ္ဌိတတ္တယကသမ္မာဒိဋ္ဌိမရဘူးလားယသွားလား။အဲ့ဒီတော့တတ္တယမြတ်သမ္မာဒိဋ္ဌိယသွားရင်ကိုပဲဗုဒ္ဓဘာသာတရားအနေနဲ့ပို့ပြီးတော့အဆင့်မမြင်ဘူးလားမြင်။ပထမကမ္မသက္ကလသမ္မာဒိဋ္ဌိအဆင့်နဲ့ဉာဏ်ပရိမပရိစ္ဆေသမ္မာဒိဋ္ဌိအဆင့်ကမြင်တယ်။ဉာဏ်ပရိမပရိစ္ဆေသမ္မာဒိဋ္ဌိအဆင့်နဲ့ဘုရားကိုမြင်တော့ပစ္စယပရိက္ခာသမ္မာဒိဋ္ဌိကမမြင်ဘူးလားမြင်လားအဲ့တော့မြင်နေတဲ့ဘုရားတရားဓမ္မတွေကျင့်နေရမလားမေးတော့မကျင့်တတ်ပါနဲ့ဟောတဲ့အစက်အတင်သောဘုရားကမဖြစ်သေးပါဘူးတဲ့ရှင်းပြလာမေးတော့မဖြစ်သေးဘူးအဲ့ဒီတော့အစက်အတင်သောဘုရားဘာသာပြန်အောင်ဆက်ပြီးတော့ကျူစားဖို့လိုပါသေးတယ်အဲ့ဒီတော့အစက်အတင်သောဘုရားဘာသာပြန်အောင်ဆက်ပြီးတော့ကျူစားဖို့လိုတဲ့အခါကျတော့နောက်ထပ်ပြန်ရှားရမယ်ဓမ္မဝအမောင်းကလက်ထက်ကဓမ္မဝအမောင်းဘလို့ပါလဲလက္ခဏာသမောဟဒီလိုမလားအဲ့ဒီကလက္ခဏာဆိုတာကအနိစ္စလက္ခဏာလည်းရှိတယ်ဒုက္ခလက္ခဏာလည်းရှိတယ်အနတ္တလက္ခဏာလည်းရှိလက္ခဏာဘယ်လိုမျိုးရှိလဲ၃မျိုးရှိအဲ့ဒီ၃မျိုးထဲမှာအနိစ္စလက္ခဏာဆိုတာမျိုးကြီးလိုက်ပါအနိစ္စလက္ခဏာဆိုတာမျိုးကြီးလိုက်တော့ဒိစ္စလက္ခဏာပါပဲမြဝါချင်းချင်းသိသိမြင်လိုက်ပြန်ဆိုရင်ဒုက္ခလက္ခဏာဉာဏ်ကြီးလိုက်ပါပဲဝင်သွားတာပါပဲနော်အနတ္တလက္ခဏာဉာဏ်လည်းဒီထဲမှာပဲဝင်မှုလားဝင်သွားလားအဲ့ဒါကြောင့်ဘုန်းကြီးတို့ပရိသတ်ကြိုးစားရမှာကအနိစ္စလက္ခဏာဉာဏ်။ဘာညာပါလဲ။အနိစ္စလက္ခဏာဉာဏ်ဆိုအနိစ္စကမမြဲတာလက္ခဏာကသဘောသင်္ကေတ။သုခတိရကဉာဏ်၃မျိုးပေါင်းလိုက်တဲ့အခါကျတော့အနိစ္စလက္ခဏာဉာဏ်။ဘာလဲတော့
အနိစ္စလက္ခဏာညာ
ဒီလိုမဟုတ်လားအဲဒီတော့အနိစ္စလက္ခဏာညာရောက်နေရောက်တရားကံရဲ့ပုံမှန်လည်းပဲရောက်တော့ဒီတိုင်းမြင်ရမှလားမမြင်တဲ့သဘောကိုမြင်အောင်ကြည့်ရမှာလားနန္တရားကလေးကိုကြည့်တဲ့အခါမှာလည်းနန္တို့ဒီတိုင်းမြင်အောင်ကြည့်ရမှာလားမမြင်တဲ့သဘောကိုမြင်အောင်ကြည့်ရမှာလားမမြင်တဲ့သဘောကိုမြင်အောင်ကြည့်ပါမြတ်တာမြတ်တဲ့သရမြတ်ရှိကမဟာသရမြတ်နာတော်ပါဠိတော်ဒီမှာသမုဒိယဓမ္မနိပါတိဝါဝေယဓမ္မနိပါတိဝါမဟုတ်ဘူးလားဟုတ်ရဲ့သမုဒိယဓမ္မနိပါတိဝါချက်တာကိုလည်းမြင်အောင်ကြည့်ပါဒီလိုမလားဝေယဓမ္မနိပါတိဝါချက်တာကိုလည်းမြင်အောင်ကြည့်လိုက်ပါချက်တာကိုလည်းမြင်အောင်ကြည့်ချက်တာကိုမြင်ပြီဆိုရင်ဘာကိုမြင်အောင်ကြည့်ရမှာတော့ချက်တာကိုလည်းမြင်အောင်ကြည့်တယ်နော်နောက်တစ်ခါမန္တလပါဠိတော်များမှာကျတော့တင်ပြောတယ်ယုတ်တရားနဲ့တတ်တတ်ပါလေဣတိရူပံဣတိရူပတသမုဒိယဣတိရူပတအထေနမောသုံးချက်ပြောဘယ်နဲ့ချက်ပြောလဲဣတိရူပံဟောတာကိုရုပ်လို့ဒီပြလိုက်ပါနော်ဣတိရူပတသမုဒိယဟာယုတ်တရားလေးဖြစ်နေပြီလို့ဒီပြလိုက်ပါလေဣတိရူပတအထေနမောဟာယုတ်တရားလေးပြတ်သွားပြီလို့ဒီပြလိုက်ပါလေဘယ်နဲ့ပြောရမှာလဲသုံးမျိုးပြရတယ်ဘယ်နဲ့ပြောလဲရုပ်လို့ဒီပြပါရုပ်ဖြစ်တာကိုဒီပြပါရုပ်ပြတ်တာကိုတည်ပြီပါဘယ်နဲ့ချက်လဲတောင်းချက်ပြန်ပြောလားရုပ်လို့တည်ပြီပါရုပ်ဖြစ်တာကိုတည်ပြီပါရုပ်ပြတ်တာကိုတည်ပြီလားရှင်းတယ်ဖြစ်တယ်ပြည့်တယ်ပြည့်အစကလည်းကမရှိတာလားဖြစ်ပြီးမှပြန်သွားတာဟောတော်ဟာအဘာဝတိနာအိသာဟောတော်ဟာတည်ပြီးတော့အဘာဝတိနာမရှိတဲ့သဘောတရားကလေးကအိသာအိသာပါပဲဆိုတော့ဖြစ်တာကိုတည်ပြတ်တာကိုတည်ဒီနည်းမျိုးပြည်တာနဲ့တကယ်နဲ့တရားတော်မှာအနိစ္စအတိဝလာတိအနိစ္စဒီသာပြီအနိစ္စဒီသာပြီဆိုတော့ပြတ်သွားတာဒီပုပ္ပတ္တဝါတွေပြတ်သွားတာသဘောတရားတွေပြတ်သွားတာသဘောတရားတွေပြတ်သွားတယ်ဆိုတော့သဘောတရားကလက္ခဏာပြတ်သွားတာကအနိစ္စလက္ခဏာကအနိစ္စနဲ့ပေါင်းတော့အနိစ္စလက္ခဏာသုခိုတိဓာကဉာဏ်အာရုံမလို့ဘယ်လိုပြောမလဲအနိစ္စလက္ခဏာဉာဏ်ဒီလိုမလားအဲ့ဒါယောတရားကလေးဖြစ်တယ်ဖြစ်ပြီးတော့ပြတ်သွားတယ်လို့သိလိုက်တာနဲ့ဒီပြန်နဲ့ဖိုင်းတော့ပရိသတ်ရဲ့တန်တမ်းမှာဗာညာလေးရသွားတော့အနိစ္စလက္ခဏာညာမရဘူးလားရအနိစ္စလက္ခဏာညာလေးရသွားပြီဆိုရင်နဲ့ချစ်ချစ်ကြည်ချစ်ဆိုတရားနှစ်ပါးနဲ့ခန္ဓာထက်တဲ့နိစ္စတိတိအတွေ့ချမ်းသာတရားဆင်းရဲတရားဒုက္ခတရားလားဒုက္ခတရားလားဒုက္ခသဘောတရားလေးမှာပဲလို့သိကြတဲ့ဒုက္ခလက္ခဏာညာမရဘူးလားရတော့အော်ချစ်ပြီးပြတ်တဲ့သဘောတရားလေးတွေကိုပိုင်လို့လားမပိုင်လို့လားကိုယ်ပိုင်တဲ့တရားဆိုရင်ဖြည်းဖြည်းမပြတ်အောင်တားမြစ်လို့ရရမှာပေါ့အခုရတာပြီတော့မရတာဒီခဏလေးကိုပိုင်လို့လားမပိုင်လို့လားမပိုင်တဲ့သဘောတရားကအတ္တတာအနတ္တတာအနတ္တတရားဘာတရားပါလဲအဲဒီတော့ယောတရားလေးဖြစ်တယ်ဖြည်းဖြည်းတော့ပြတ်တယ်နတ္တရားလေးဖြစ်တယ်ဖြည်းဖြည်းတော့ပြတ်တယ်ရှင်းသဘောပြတ်သဘောသိလိုက်တာလည်းဖြစ်တယ်အနိစ္စလက္ခဏာဉာဏ်ဒုက္ခလက္ခဏာဉာဏ်အနတ္တလက္ခဏာဉာဏ်မရဘူးလားအဲ့ဒီဉာဏ်တော်ကြရသွားပြီဆိုရင်ဘုန်းကြီးတရားတော်ကဣတိရူပတာဠိကယုတ်တရားလေးပဲလို့သိရပါလားသိရလားဣတိရူပတာသမုဒိယဓမ္မောဒာယုတ်တိဖြစ်လာတာပဲလို့သိရပါလားသိရလားဣတိရူပတာဒီကောဟောတာယုတ်တရားလေးပြတ်သွားတာပဲလို့သိရပါလားသိရလားအဲ့ဒါတော့သိရခိုင်းတော့ဘာတွေးရှိမဲ့လဲဆိုရင်ဣတိရူပယုတ်တရားကိုယုတ်တရားပါပဲလို့သိလိုက်တဲ့အခါကျတော့ပုဂ္ဂိုလ်တရားသာသနာယောက်ျားမိန်းမလို့ဆွဲထားတဲ့ဆွဲမကြောက်ဘူးလားပြောက်လားအဲ့ဒါကြောင့်ပုဂ္ဂိုလ်တရားကသာသနာယောက်ျားမိန်းမလို့ဆွဲထားတဲ့ဆွဲလေးပြောက်သွားတယ်တကယ်နဲ့။ဘာလို့ပြိဿရဲ့တဏ္ဍာမှာရှိနေတဲ့တက္ကရာယတိဆင်းသွားပါလဲ။ဘာတိဆင်းသွားတော့တက္ကရာယတိဆင်းသွားပါလေ။တခြားနဲ့ဖယ်လိုက်တာလားလက္ခဏာဉာဏ်နဲ့ဖယ်လိုက်တာလား။လက္ခဏာဉာဏ်နဲ့ဖယ်လိုက်တာမှလား။ဣတိရူပဟောတာလေးကယုတ်တရား။ဣတိဝေဒနာဟောတာလေးကဝေဒနာတရား။ဣတိပညာဟောတာလေးကပညာတရား။ဣတိသင်္ခါရဟောတာလေးကသင်္ခါရတရားဣတိဝိညာဏဟောတာလေးကဝိညာဏတရားအဲ့တော့ဒီကိုယ်ကျင့်ကိုယ်ကျင့်သိလိုက်တဲ့အခါကျတော့အောပုဂ္ဂိုလ်တရားသာသနာ့ယောက်ျားမိန်းမလူနာပြန်မှပြုပေါင်းကခြေတဲ့ဆိုတဲ့အစွဲတွေမကြောက်ဘူးလားပြောက်သွားအဲ့ဒီအစွဲတွေကြောက်သွားတဲ့နေရာကျဗာဒိတိသင်သွားတော့သက်ကာယဒိဋ္ဌိသင်သွားပါတယ်ဘုန်းကြီးတို့သိတာစဉ်းစားကြည့်ကမ္မသက္ကရသမ္မာဒိဋ္ဌိအသိဉာဏ်သောတဲ့သက်ကာယဒိဋ္ဌိသင်ရတာမစင်ပါဘူးတဲ့နော်နာမရိပါပြိစီရံညာပိစ္ဆပရိက္ခဉာဏ်ကတည်းကစိတ်တက်ပြီးတော့ဟောလက္ခဏာဉာဏ်အစင်ကလေးတွေရသွားတော့မှအနိစ္စဉာဏ်လေးတွေရသွားတော့မှပုဂ္ဂိုလ်တ္တဝါကားတို့ကယောက်ျားမိန်းမဆိုတဲ့ဆွေလေးတွေ မစင်ဘူးလားစင်ပါဘာလေးဒီကြောက်သွားတော့တိုက်ခါရဘူးဒီနေကပြုတ်သေးတာနော်အပိပယ်ပြုတ်ပြီလားမပြုတ်သေးဘူးလက္ခဏာများသာဝိပဿနာဉာဏ်ပဲရှိသေးတယ်ဝိပဿနာဉာဏ်ကဏ္ဍမှာဒီပြည့်မပြည့်စင်အောင်မပြတ်တတ်တတ်သေးပါဘူးဒါပေမဲ့ပါပေါင်းတော့မလောက်နိုင်ဘူးတန်တော့နိုင်လားဒိဋ္ဌိကလေးတွေပါလာတယ်ဒိဋ္ဌိကလေးတွေလည်းနည်းနည်းနဲ့စင်လာတယ်ဒိဋ္ဌိကလေးတွေတဖြည်းဖြည်းရော့လာတယ်အဲဒီတော့ရော့လာရင်ပုံပဲသုံးလို့တရားမှားတယ်ပုဂ္ဂိုလ်သတ္တဝါကသွေးတွေတဖြည်းဖြည်းရော့လာတဲ့အတွက်မိမိတို့ရဲ့တဏ္ဍာမှာအယူမှန်လေးတွေမတိုးတဲ့ဘူးလားတိုးတဲ့လားအဲဒါကြောင့်အယူမှန်လေးတွေတိုးတဲ့လားအောင်လက္ခဏာဉာဏ်လေးတွေကြောင်းစူးစမ်းဖို့လိုပါတယ်ဟုတ်တော့လားတိတိရူပတ္တိတိရူပတ္တသမုဒယောအော်ယုံတရားကလေးဖြစ်လာတာပဲယုံတရားကလေးဖြစ်လာတာပဲပုဂ္ဂိုလ်သတ္တဝါဖြစ်တာမှမဟုတ်ပဲယုံတရားကလေးဖြစ်လာတာပဲလို့ဒီလိုက်တော့ပုဂ္ဂိုလ်သတ္တဝါဆိုကြောက်ပါတယ်ဘယ်တရားလေးစင်လာတာတက္ကရာလေးစင်လာတာတက္ကရာလေးစင်လာဟုတ်တယ်မလားယုံတရားတွေကိုပြတ်သွားတဲ့နေရာမှာယုံတရားတွေကိုစားလို့ခေါ်လာတာပါပဲလို့ဒီလိုက်တဲ့အခါကျတော့ဟောဥစ္စေတာဒိဋ္ဌိကိုမစင်မလားစင်သွားဒိဋ္ဌိကလည်းမစင်သွားတော့နှမျိုးဒီလိုမလားနောက်တခါကျတော့ဒီလိုပါတာအထင်ကမောယုံတရားကလေးပြန်သွားပြီမရှိတော့ဘူးဝိရဏတရားကလေးပြန်သွားပြီမရှိတော့ဘူးသိညာတရားကဝိညာဉ်ဒီတရားကလေးမရှိတော့ဘူးပြန်သွားပြီသိလိုက်တဲ့အခါကျတော့ပြန်သွားပြီသိလိုက်တဲ့အချိန်မှာထိုင်နေတယ်လို့ယူတဲ့သတ္တရာကယူတော့ရှိပါဘူးလားဒီလိုဆိုသတ္တရာတွေကမစင်မလားဆင်တော့လားဟောဒီလိုဆိုတော့အနိစ္စလက္ခဏာဒုက္ခလက္ခဏာနတ္ထလက္ခဏာတွေမိမိတို့ရဲ့တဏ္ဍာမှာအဲ့ဒီလက္ခဏာသုံးယောက်ကိုသိတဲ့ဉာဏ်ကလေးပေါ်လာတာနဲ့ကြံရယ်ဒိဋ္ဌိလုံးမစင်မလားစင်သွားတော့ဒီလင်ကစင်တယ်အဘိဓမ္မာစင်တာဟုတ်ရဲ့လားဘယ်လိုစင်သွားတာတော့ဒီလင်ကစင်တယ်အဘိဓမ္မာမစင်သေးပေမဲ့နည်းနည်းတော့မကျဲဘူးလားကျဲလားနည်းနည်းမပါဘူးလားပါပါလားအမြင်မှလည်းမတိုးဘူးလားတိုးလားတစ်ဘက်ကအမြင်မှလည်းသိကျဲလာတယ်တစ်ဘက်ကမှားပြီးဒိဋ္ဌိလေးစင်လာတယ်ဟုတ်တယ်မလားအဲ့တော့စေတနာပြီဆိုရင်ဘုန်းကြီးတွေကဓမ္မအရိယတဲ့သိကြီးပြုလုပ်တဲ့နေရာမှာလူချမ်းသာရရပါတော့ဤနေချမ်းသာရရပါတော့ဤဆိုရင်လူချမ်းသာနာချမ်းသာဆိုတာတခြားတာပုဂ္ဂိုလ်သတ္တဝါပါပုဂ္ဂိုလ်သတ္တဝါတော့မလားလူချမ်းသာနာချမ်းသာရရပါတော့ဤဆိုပုဂ္ဂိုလ်သတ္တဝါပြန်ဖြစ်ရပါတော့ဤဆိုတော့တခြားတယ်ဆိုတော့ငါဒိဋ္ဌိနဲ့ဆိုတော့ငါအဲ့ဒီချမ်းသာပြီးတခြားတာဒုက္ခပိစ္ဆာပဲလားဒုက္ခသစ္စာကိုဒုက္ခသစ္စာမှမသိလို့ရရပါလို့ဆိုတော့တခြားဖြစ်တာလားတဏ္ဍာဖြစ်တာလားဒိဋ္ဌိနဲ့ဖြစ်တယ်တဏ္ဍာနဲ့ဖြစ်တယ်လူချမ်းသာတာချမ်းသာလို့လူချမ်းသာတာချမ်းသာချမ်းသာသိလို့ထင်လိုက်တော့ရောက်လာလို့ရောက်လာမှတသိရတဲ့ဝိညာဉ်ကောမပါဘူးလားပါတဏ္ဍာနဲ့ပါတယ်ဒိဋ္ဌိနဲ့ပါတယ်ဝိညာဉ်နဲ့ပါတယ်ဟုတ်တယ်မလားအဲ့တော့ဆိုလူချမ်းသာတာချမ်းသာလူချင်းလို့ကုသိုလ်ပြုတယ်ဆိုရင်တဏ္ဍာဥသိတဲ့ကုသိုလ်ဒိဋ္ဌိဥသိတဲ့ကုသိုလ်အဝိညာဉ်ဥသိတဲ့ကုသိုလ်မကောင်းနိုင်ဘူးလားပါလားအခုကျတော့နိစ္စလက္ခဏာနဲ့ဒုက္ခလက္ခဏာနဲ့အနတ္တလက္ခဏာများနေရပါတဲ့အခါကျတော့ဘယ်မလဲပုဂ္ဂိုလ်သတ္တဝါမှမဟုတ်ပဲဓာကတုတ္တရာဓာကနတ္တရာဓာကဖြစ်သောဓာကပြတ်သောမသိဘူးလားသိလိုက်လားယုတ်တရားနတ္တရာဘောမှာသိလိုက်တော့ပုဂ္ဂိုလ်သတ္တဝါကမရှိဘူးလူချမ်းသာတာချမ်းသာတာတကယ်မရှိဘူးချမ်းသာခြင်းချမ်းသာမှမရှိဘူးအလုံးစုံဖြစ်ပြဒုက္ခပစ္စာအဲ့လိုသိလိုက်တော့လူချမ်းသာလူချင်းသေးလားလူချမ်းသာတော့လူချင်းသေးလားဘာချမ်းသာလဲလူချင်းတော့ဒုက္ခခတိနိယာတနိဗ္ဗာန်ချမ်းသာပဲမကျင်တော့လေ။အဲဒီတော့နိဗ္ဗာန်ချမ်းသာစိတ်ကိုတဲ့သမ္မာဒိဋ္ဌိအသိဉာဏ်ကိုသိပြီးတော့လိုချင်တဲ့သမ္မာဒိဋ္ဌိအသိဉာဏ်လေးနဲ့ဆုံးတောင်းပြီးတော့ယူတဲ့အခါကျတော့မိမိတို့ပြုလုပ်တဲ့ကုသိုလ်ဟာလည်းပဲဝိဟုဒ္ဒဒါနဝိဟုဒ္ဒသီလကုသိုလ်မျိုးလားဖြစ်သွားတာ။ဒါဝိပဿနာဉာဏ်နဲ့ရှိသေးတယ်နော်။အဲဒီဝိပဿနာဉာဏ်ကနေပြီးတော့သိတဲ့ပြီးတော့ကျူးစားလိုက်တဲ့အခါကျတော့ဖြစ်ပြကလေးချင်းချင်းနဲ့ဖြစ်သောပြတ်သောနေတဲ့ခန္ဓာကားမြင်တဲ့အခါကျတော့အဲ့ဒီဖြစ်သောပြတ်သောနဲ့မိမိခန္ဓာကိုယ်မှာမျက်နှာနှိမ့်ဆက်နေရပဲခြင်းချင်းစီရဘာမှမကောင်းပါလားလို့အဲ့ဒီဘက်မှာညံမောင်းနေတဲ့ဉာဏ်လေးတော့မပေါ်ဘူးလားပေါ်လားအဲ့ဒီဉာဏ်ကမိမိညာဉာဏ်နေမိနာဉာဏ်လေးလေးရင်းချက်လာပြီးဆိုရင်ရောက်တဲ့ခန္ဓာကိုယ်မှာတော့ဘုရားမိမိရောက်ကနေပြီးပြင့်နေတဲ့အခါမှာဖြစ်သောပြတ်သောနဲ့ဘယ်လိုပင်ဖြစ်ဖြစ်ဖြစ်နေရတော့လဲပဲမိမိရဲ့ဉာဏ်ကဖြစ်သောပြတ်သောကိုမရှိတော့ပဲနဲ့ဖြစ်သောပြတ်သောလို့ရဲ့သောဆုံးရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုသာလှမ်းပြီးတော့ကြီးလိုက်ပြီဆိုရင်နိဗ္ဗာန်ချမ်းသာကိုမှဖုံးကွယ်ထားတဲ့နိဗ္ဗာန်တန်ဖို့အမှောင်နဲ့မသိဘူးလားသိပါလားအဲဒီနိဗ္ဗာန်တန်ဖို့အမှောင်နဲ့သိသွားပြီဆိုရင်မိမိရဲ့ဉာဏ်ကလည်းပဲဝိပဿနာဉာဏ်ကလည်းမကြမကူလာဘူးလားတည်ငါကနေပြီးတော့သာဝရနိဗ္ဗာန်ရောက်သွားတော့ဟုတ်တယ်မလားအဲ့ဒီနိဗ္ဗာန်ရောက်တာကြတဲ့ဆိုရင်ဒိဋ္ဌိကိလေသာလည်းပဲအမြင့်ပြမမြင်ဘူးလားမြင်ပါလား အဲ့တော့ဒိဋ္ဌိကိစ္စတွေကိုကြောက်ပြီးတော့ဒိဋ္ဌိကိစ္စတွေဆင်ပြီးတော့ဖြစ်ပြပြင်းရှုပ်ပြီးတော့ဒိဋ္ဌလက္ခဏာညာဒုက္ခလက္ခဏာညာအနတ္တလက္ခဏာညာရောက်ထိုးသားပြီးတော့ကုသိုလ်ပြုကြမယ်ဆိုရင်သောတာပန်ပုဂ္ဂိုလ်မဖြစ်တာတောင်မှသုလသောတာပန်ကလည်းတုံးပြီးတော့တဘောနဲ့ဘဝအတိုင်လေးမှဘုလိုခုလားလို့လားအတိုင်လေးမှလုံးဝမကပါဘူးမိမိတို့ကျွလို့တဲ့ကုသိုလ်ကောင်းမှုကလည်းပဲနိဗ္ဗာန်ကိုကျေစုပြုပေးနိုင်တဲ့ဝိပဿနာဉာဏ်ဥသိတဲ့ကုသိုလ်မဖြစ်ဘူးလားဖြစ်သွားလားစေတနာကရစေတနာပိခါရဌာဌာနမေဝဥတ္တမအဲဒီကုသိုလ်ဟာအမြတ်ဆုံးဖြစ်တဲ့ကုသိုလ်ပါပဲလို့အဲဒီတော့ပြောတာလည်းတရားပြောကြတယ်ဒါရကဒုက္ခလာရှိမှားကြီးတော့အင်းကြီးမိသားစုအပေါင်းတော်ကောင်းလို့ကုသိုလ်ပြုလုပ်တဲ့နေရာမှာအနိစ္စလက္ခဏာနဲ့ဒုက္ခလက္ခဏာနဲ့အနတ္တလက္ခဏာဉာဏ်လေးတွေဥသိပြီးတော့မိမိရဲ့ခန္ဓာမှာယုတ်တရားကိုမြင်အောင်ကြည့်ယုတ်တရားကလည်းဖြစ်ပြပါသစ္စာဒုက္ခသစ္စာနတရားဝိမယောတိနတရားကဖြစ်ပြပါသစ္စာအေးဒုက္ခသစ္စာဒုက္ခသစ္စာပါပဲလို့သိလိုက်တော့သိတဲ့ဉာဏ်ကဘာသစ္စာဖြစ်သွားတော့မေဃသစ္စာအဲ့ဒီခိုင်တာမှာဟောတော်မာနသိမသိအောင်ဖောက်ပြတတ်တယ်အဝိဇ္ဇာခိုင်တာနဲ့မချုပ်ဘူးလားချက်ပုဂ္ဂိုလ်တရားလို့ယူထားတဲ့ဒီခိုင်တာယူထားတဲ့ဒေတိအခိုင်တာနဲ့မချုပ်ဘူးလားချက်ပါလားလူနာချမ်းသာလူချင်းမာရုံဆိုတဲ့တဏအခါအကြိမ်ကိုမချုပ်ဘူးလားချုပ်သွားလားအဲ့ဒီကိလေသာတရားတွေချုပ်သွားခြင်းနဲ့တခြားသေးတာကသမုဒိယသစ္စာသေးတာလားသမုဒိယသစ္စာကြောင့်တရားသိနေဆုံးမှာတော့အကျိုးဒုက္ခငြိမ်းချောင်းကုသိုလ်တွေမဖြစ်ဘူးလားဖြစ်ပါလားအကျိုးဒုက္ခငြိမ်းချောင်းဖြစ်တဲ့ကုသိုလ်တွေနိဗ္ဗာန်ကြောင့်ကြောင့်ကုသိုလ်ဖြစ်ပါပဲဟုတ်တယ်မလားအဲ့ဒါကြောင့်နိဗ္ဗာန်ကြောင့်ကြောင့်ကုသိုလ်ဖြစ်အောင်မိမိတို့ရဲ့တဏ္ဍာမယုတ်တဲ့မှာသင်္ခါရသဘောတရားတွေရဲ့ဖြစ်ခြင်းပြခြင်းဆိုတဲ့မိစ္ဆာလက္ခဏာဆင်းရဲမှုဆိုတဲ့ဒုက္ခလက္ခဏာကိုယ်ပိုင်မဟုတ်တဲ့အနတ္တလက္ခဏာအနိစ္စဒုက္ခနတ္တလက္ခဏာသုံးပါးကိုမြတ်ဝါပင်ဖြစ်မြောက်ဉာဏ်နဲ့ရှုမှတ်သုံးသပ်တော့မယ်ဆိုရင်နိဗ္ဗာန်ကြောင့်ကုသိုလ်တွေမဖြစ်ဘူးလားဖြစ်မလားအစင်းအမြဲဆုံးဗုဒ္ဓဘာသာပြုတဲ့ကုသိုလ်တွေမဖြစ်ဘူးလားဖြစ်လားအဲဒါကြောင့်အစင်းမြဲဗုဒ္ဓဘာသာပြုအောင်ကြိုးစားပြီးတော့ကုသိုလ်ကောင်းမှုများပြုလုပ်ကြပါအစင်းမြဲဗုဒ္ဓဘာသာပြုအောင်ကြိုးစားပြီးတော့အစင်းမြဲအစင်းနဲ့ဘုရားဘာသာဖြစ်တဲ့ကုသိုလ်ပြုပြီးတော့နိဗ္ဗာန်ချမ်းသာကိုရည်မှန်တောင်းတာဒီကုသိုလ်ပြုကြမယ်ဆိုရင်မိမိတို့လောလောဆောင်တာဒီအတိုင်းဒုက္ခခတိအင်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာဘောဘဝကိုကိုဖြစ်ရပါလိမ့်မယ်မရဘူးလားရပါအင်းအဲ့ဒီလိုရပါလိမ့်မယ်လို့တန်းစင်ကလေးချမှတ်ပြီးတော့အဲ့ဒီတန်းစင်တန်းလည်းပဲချက်တော့ပြီးတကလားအာတမဒိဋ္ဌမမိမလဲတော့မပေါ့မဆာကောင်းမြတ်သောတတိတံဝိကသရာတရားဖြင့်သမ္မာဒိဋ္ဌကိုစီကုန်းကပြည့်စုံကြည်ချံကျိုးကိုအားထုတ်နိုင်ကြပါစေကုန်သတည်းအေးဈာမချန္ဒသောပြည့်စုံတရားရှင်သာသနာ့နဲ့ဤကိုနိလသာခွင့်ကျင့်နေအောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာ့ပြုပို့သူသာသနာ့ပြုပို့သူပုဂ္ဂိုလ်များများဖြစ်ကြပါစေဧဝအခါနာဖြင့်ပင်လေနိဗ္ဗာန်ချမ်းသာမျက်မှောက်ပြုနိုင်သောအလောကပုဂ္ဂိုလ်ပေါင်းများကြည်ကြပါစေ။